to the Voice of America in Burmese.
Mingla nyaja ma shin 2018 ခုနှစ်မလ29ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 1925 32အပြင်ပထမနိုင်ဝက်မှာ line လက်မီတာ190နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်ကျွန်မခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့ညနားဆင်ရမယ့်ထူးခြားတဲ့သတင်းတွေမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP28 ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်နျူကလ িয়ার အရေးဒီလိုထိပ်သီးပွဲဆွေးနွေးပွဲဖြစ်လာမယ့်အချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်တွေရဲ့နှစ်ကာလရှည်လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကမေးဖြောက်လိုက်မှာကိုစိုးရိမ်ကြောင်းမြောက်ကိုရီးယားကနေထွက်ပြေးပဲပြောင်းခိုးလုံလာကြသူတွေကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုတော့မအီတန်စင်နဲ့အတူကြီးညာသွားမှာပါခင်ဗျာ
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့သမရသည့်ဦးဝင်းမြင့်ရဲ့အစိုးရအဖွဲ့လက်ထက်မှာနိုင်ငံတကာအရေးတွေကိုဘယ်လိုကင်တွဲဖြေရှင်းသွားမယ်လို့မျှော်လင့်ကြပါသလဲ
နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်စစ်မှုတွေလို့ပြောလို့ရတယ်အမတ်ကြီးတွေနေရမှာနိုင်ငံရေးအရာနိုင်ငံတကာဆက်ဆံရေးအရာစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးခံထားနိုင်ဖို့
ဒေါက်တာရံမျိုးတန်းရဲ့တုံ့တက်ချက်နဲ့တူနားဆင်ရမှာပါမိုးကုတ်2800ပြည့်အထိမ်းမှတ်ပွဲတခါရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းဒေသလက်နက်ကင်တပ်ဖွဲ့ချင်းချင်းကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေနဲ့တူလက်ပောင်းချင်းဒီစီမံကိန်းဧရိယာတပ်မတ်နယ်မြေတွေကဒေသခံတွေနဲ့ဒီဒီရက်တပ်ဖွဲ့ဝင်တွေရဲ့တင်းမာနေတဲ့အခြေအနေတွေကိုလည်းသိကြရမှာပါရှင်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မတ်အီတန်စင်တို့ကကြေညာပါမယ်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP28 ရက်နေ့မှာကျင်းပဖို့ရှိပါတယ်နှစ်နိုင်ငံအစိမ့်ကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံးဖောင်မွန်ဂျွန်မှာဒီကနေ့တွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းတောင်နဲ့မြောက်ထိပ်သီးခေါင်းဆောင်နှစ်ဦးတမိုင်းဝင်တွေ့ဆုံမဲ့ရက်ကိုတတ်မှတ်လိုက်ကြတာဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်ခဲ့တဲ့1950-53နောက်ပိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဟာတက္ကသိုလ်2000မှာတစ်ကြိမ်2009ခုနှစ်မှာနောက်ဆုံးတစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံမဲ့အစည်းအဝေးအသေးစိတ်ကိုတော့ဒီကိုယ်စားလှယ်တွေနှစ်ဖက်ကိုယ်စားလှယ်တွေကအီပီလာ၄ရက်လာမယ့်ဗုဒ္ဓနေ့မှာထပ်မံညှိနှိုင်းကြဖို့ရှိပါတယ်။ပြည်ထောင်စုပိုင်းအတွင်းတရုတ်နိုင်ငံကိုခင်ဂျုံအုံးမမျော်လင့်ပဲတွားရောက်လေပတ်ခဲ့ပြီးနောက်ပိုင်းကိုရီးယားထိပ်သီးခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့သဘောတူညီမှုရလာတာပါခင်ဂျုံအုံးရဲ့တရုတ်နိုင်ငံခီးစဉ်ဟာသူအာဏာရလာတဲ့2017နောက်ပိုင်းသူ့ရဲ့ပထမဦးဆုံးသောနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့တွေ့ဆုံဆွေးနွေးသွားရေးတို့ကိုတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံချိန်မှာခင်ဂျုံအုံးကကတိပေးပြောကြားခဲ့ကြောင်းတရုတ်နိုင်ငံကပြောပါတယ်
မြောက်ကိုရီးယားနျူကလ িয়ার အရေးထိပ်သီးဆွေးနွေးဖြစ်လာလိမ့်မယ်လို့တွက်ဆမှုတွေရှိနေချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ဘိုင်းနဲ့လူခွင့်ချုပ်ဖတ်မှုတွေနဲ့နှိရှေဖိနှိပ်မှုတွေကိုနိုင်ငံတကာကမေးဖြောင်းလိုက်မှာစိုးရိမ်ပူပန်တဲ့အကြောင်းမြောက်ကိုရီးယားဘက်ကဗတ်ပြောင်းခိုလုံသူတွေကပြောနေကြပါတယ်တောင်ကိုရီးယားမျိုးတော်ဆိုးမှာလူခွင့်တက်ကြလှုပ်ရှားသူတွေစုဝေးပြီးတော့တောင်ကိုရီးယားသမ္မတအင်ဒေါ်ရှိမှာဆန္ဒပြပွဲတွေပြုလုပ်ပြီးတော့လာမယ့်ဧပြီလကုန်ပိုင်းမှာလုံမဲ့ကိုရီးယားနိုင်ငံထိပ်သီးစည်းဝေးမှာမြောက်ကိုရီးယားအစိုးရရဲ့လူခွင့်ချုပ်ဖတ်မှုတွေကိုပါထည့်သွင်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ယောက်ဧပြီလ29ရက်နေ့မှာတွေ့ဆုံဖို့နှစ်ဖက်သဘောတူထားပါတယ်နှစ်ဖက်နေဆက်မြောက်ကိုရီးယားဘက်ချမ်းပန်မုံချုံရွာမှာလုပ်တဲ့အစိမ့်ကိုစတဲ့အဖွဲ့နှစ်ဖွဲ့ကြားတွေ့ဆုံမှုအပြီးခုလိုကြေညာလိုက်တာပါဒါဟာဆိုရင်မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားထိပ်သီးခေါင်းဆောင်နှစ်ယောက်တွေ့ဆုံတာ3ချိန်မှာဖြစ်ပါလိမ့်မယ်နောက်ဆုံးချိန်ကတော့2009ခုနှစ်တုန်းကဖြစ်ပါတယ်လာမယ့်မေလအတွင်းမှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသဘောတူထားပါတယ်ဒါဟာဆိုရင်အမေရိကန်နဲ့မြောက်ကိုရီးယားကြားပထမဆုံးထိပ်သီးဆွေးနွေးမှုလည်းဖြစ်လာမှာပါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်သိမ်းမှုလုပ်ခြင်းအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့သူ့ပြည်သူနဲ့လူသားတွေအတွက်မှန်ကန်တဲ့လုပ်ရလုပ်နိုင်ဖို့အခွင့်အရေးကောင်းတစ်ခုဖြစ်လိမ့်မယ်လို့မိတ်ကတ်သမားဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်
။ကမ္ဘာ့ကုန်သွယ်ရေးအပေါ်အမေရိကန်ရဲ့ချဉ်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့သွင်းကုန်ကွန်တိုးမြင့်မှုကိုရည်ညွှန်းပြီးတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်တို့နှစ်ဖက်စလုံးသဘောတူနိုင်မဲ့ဖြည့်ရှင်းမှုရဖို့မျှော်လင့်ကြောင်းတရုတ်အစိုးရကပြောခွင့်ရကကြာသပတေးနေ့တုန်းကပြောဆိုသွားပေမဲ့တရုတ်ဘက်ကတော့အလျှော့မပေးဘူးလို့ထဲသွင်းပြောသွားပါတယ်နိုင်ငံစည်းဝါးရေးနဲ့ကုန်သွယ်ရေးကိုထိခိုက်စေနိုင်တဲ့အရာမျိုးအမေရိကန်အနေနဲ့မလုပ်ဖို့တိုက်တွန်းကြောင်းလဲ တရုတ်ကူတန်းရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကပြောပါတယ်တရုတ်ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘူအခွန်တိုးကောက်သွားမယ်ဆိုတော့မစ္စတာထရမ့်ရဲ့ကြေညာချက်အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ရဲ့သွင်းကုန်ခွန်3ဘီလီယံဒေါ်လာအထိတိုးလာနိုင်တယ်လို့သတိပေးထားပါတယ်
နိုဘယ်ငြိမ်းချမ်းဆုရှင်မလာလာယူဆက်ဟာတာလီဘန်တနက်သမားတယောက်လက်ချက်နဲ့ဒေလူနေပါဖြစ်ခဲ့ရတာနေပြောအခု6နှစ်ကြာမှတော့သူ့မွေးရဲ့ပါကစ္စတန်နိုင်ငံကိုပြန်သွားပါပြီ။တကြွလှုပ်ရှားသူတူဦးအနေနဲ့ကဘာတဝမ်းသွားလာပြောဆိုလှုပ်ရှားခဲ့တဲ့အသက်20ရွယ်မလာလာဟာမိဘဖြစ်သူတွေနဲ့အတူပါကစ္စတန်မြို့တော်အစ္စလာမဘတ်မြို့နိုင်ငံတကာလေဆိပ်ကိုကြာတာပြင်းနဲ့အစောပိုင်းတုန်းကဆက်ရောက်လာတဲ့အခါလေဆိပ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်။မလာလာဟာအဲ့ဒီမှာရက်တော်ကြာဖို့ရှိနေပြီးတော့ဝန်ကြီးချုပ်ရှာဟစ်ကာကန်အာဘာစီနဲ့တွေ့ဆုံမှုမျှော်လင့်ရပါတယ်။2012ခုနှစ်အောက်တိုဘာလအတွင်းကတာလီဘန်တို့ထိန်းချုပ်ရာဆွတ်တောင်ကြားမှာအသက်15နှစ်အရွယ်မလာလာတဲ့အကြောင်းသူတချို့လိုက်ပါလာတဲ့ကျောင်းကားကိုတာလီဘန်စစ်သွေးကြွတွေကတိုက်ခိုက်ပြီးတော့သူနဲ့တခြားကျောင်းသူနှစ်ယောက်တနက်ထိမှန်ခဲ့ပါတယ်။အဲဒီတုန်းကမလာလာဟာအသက်ငယ်ငယ်ပဲရှိသေးပေမဲ့လည်းမင်းကလေးတွေပညာသင်ကြားခွင့်ရဖို့စီယုံလှုံ့ဆော်ခဲ့တာကြောင့်လူသိများလာခဲ့ပါတယ်။ဒီပေါ်မှာမင်းကလေးတွေပညာသင်ခွင့်ပိတ်ပင်ထားတဲ့အစ္စလာမစ်အစိုးရအုပ်စုရဲ့ဒေါသဖြစ်မှုကိုသူခံခဲ့ရပါတယ်။ကားကိုတနက်နဲ့ဝင်ပြစ်ချင်မှဘယ်မှလဲမလာလားဆိုပြီးတော့တနက်သမားတယောက်ကသူ့ကိုလိုက်ရှာပြီးတော့အသေးချာပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တရားရထားတဲ့မလာလာကိုပြည်တင်းဘာမင်ဟမ်မြို့ကိုလေနဲ့တည်သွားပြီးတော့အိမ်မှာခွဲစိတ်ကုသမှုခံယူခဲ့ရပါတယ်။အဲဒီနောက်မှာတော့ပြည်တင်းမှာပဲနေထိုင်ပြီးတော့မင်းကလေးငယ်တွေပညာသင်ခွင့်ရရေးအတွက်ကဘာနဲ့စီယုံလှုပ်ဆောင်မှုတွေကြောင့်အသက်19နှစ်အရွယ်မှာပဲ2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်လာခဲ့ပါတယ်။အခုတော့ Oxford တက္ကသိုလ်ကြီးရဲ့ကျောင်းသူတူဖြစ်နေပါပြီ။ပါကစ္စတန်မှာတော့မလာလာကိုချစ်သူရောမုန်းသူပါရှိနေပါတယ်ပါကစ္စတန်နိုင်ငံပုံရိပ်ကိုဖျက်ဆီးတဲ့ဆိုပြီးတော့အယူဆပြင်းထန်သူတွေရဲ့တိုက်ခိုက်ဝေဖန်မှုတွေကိုလည်းခံနေရပါတယ
် VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA ရဂျာတာဘရင်းနဲ့ညဘက်တင်းနေကိုဆက်ပြီးတင်ဆက်နေပါတယ်။ဗြိတိန်နိုင်ငံမှာနေတဲ့ရုရှားသူဟောင်းကိုအစိခတ်တက်ရမှာတောင်းဝန်မကင်းဘူးဆိုပြီးရုရှားနိုင်ငံအပေါ်ပြစ်တင်ရှုတ်ချမှုတွေထွက်ပေါ်ခဲ့ပြီးနောက်ဒါကိုပြင်းထန်တဲ့တုတ်ပြန်မှုတွေလှုပ်ကြဖို့တောင်းဆိုထားချိန်မှာရုရှားတန်တမန်60ကိုအမေရိကန်ပြည်ထောင်စုကနှင်ထုတ်လိုက်တဲ့လောက်ရအပေါ်ချီးကျူးကြိုဆိုကြောင်းဗီဒီဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောကြားလိုက်ပါတယ်ရုရှားသရှူဟောင်းစကရပယ်နဲ့တမိဖြစ်သူတို့ဟာပြီးခဲ့တဲ့လကအစိမ့်နဲ့တိုက်ခိုက်ခံရပြီးအခုချိန်ထိဆေးကုသခံယူနေရဆဲဖြစ်ပါတယ်ဗီဒီနဲ့အမေရိကန်မှာရှိတဲ့ရုရှားထောင်လိုင်းရေးကွန်ရက်ကိုစနစ်တကျဖျော်ဖြတ်သွားဖို့အရေးကြီးတယ်ဆိုတာကိုဝန်ကြီးချုပ်ထရီဇာမေနဲ့သမ္မတထရန့်တို့သဘောတူညီခဲ့ကြပြီးနောက်နိုင်ငံစလုံးမှာအခုလိုဓာတုအစိမ့်နဲ့တိုက်ခိုက်တာမျိုးထပ်ပြီးမကြုံရအောင်နဲ့ရုရှားတွေရဲ့လျှို့ဝှက်လုပ်ငန်းတွေကိုဖောထုတ်တားဆီးသွားဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။ဩစတြေးလျအစိုးရကတော့သူတို့နိုင်ငံတွေကရုရှားထောက်လန်းရေးအရာရှိနှစ်ဦးကို9ရက်အတွင်းပြည်တိုင်းပြည်ကနေထွက်ခွာသွားဖို့အမိန့်ထုတ်ထားပါတယ်။အနောက်ကမ္ဘာနိုင်ငံတွေကရုရှားပေါ်ဒီလိုသာဝိုင်းပြီးအရေးယူတုံ့ပြန်နေကြမယ်ဆိုရင်ကမ္ဘာနိုင်ငံကြီးဟာစစ်အေးခစ်ကိုပြန်ရောက်သွားနိုင်လိမ့်မယ်လို့ဩစတြေးလျဆိုင်ရာရုရှားတမကြီးလော်ကင်နော့ကတတိပေးပြောကြလိုက်ပါတယ်
။မိခင်ပြောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ပြင်ဆင်ပြောင်းလဲမှုတွေလုပ်နေရမှာစစ်ပြန်များကြီးရာဝန်ကြီးဌာနဝန်ကြီးဒေးဗစ်ရှိုကင်ကိုဖိုတူးနေကရာထူးကနေဖယ်ရှားလိုက်ပါတယ်။သူ့နေရာမှာလူများလေးစားတဲ့ရေတပ်ဗိုလ်ချုပ်ဆရာဝန်ရော်နီဂျက်ဆန်ကိုရထားတယ်ဆိုတာကိုသမ္မတထရမ့်ကသူ့ Twitter အကောင့်ကနေပြောကြေညာသွားပါတယ်။လက်တော်အဖြစ်တော့ကာကွယ်ဝင်ကြီးဌာနကရောဘတ်ဝီကီကယာယီဝင်ကြီးဖြစ်တာဝန်ယူထားသလိုယာတုကနေဖယ်ရှားလိုက်တဲ့ဒေါက်တာဒေးဗစ်ရှိုကင်ကိုလည်းစစ်မှုထမ်းဟောင်းတွေနဲ့တိုင်းပြည်အတွက်သူတာဝန်ယူခဲ့တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းသမ္မတထရမ့်ကတွစ်တာကနေရေးသားခဲ့ပါတယ်။အခုဝင်ကြီးတစ်ဖြစ်ရထားတဲ့ဂျက်ဆန်ကသမ္မတပုဂ္ဂိုလ်ရေးဆရာဝန်အဖြစ်တာဝန်ယူနေသူဖြစ်ပါတယ်။သူ့ကို2013ခုနှစ်ကတည်းကသမ္မတအိုဘားမားကခန့်ခဲ့တာဖြစ်ပြီးတော့သမ္မတထရမ့်လက်ထက်မှာလည်းသူ့ကိုအိမ်ညာမှာဆက်ထားခဲ့ပါတယ်။ယာတုကနေဖယ်ရှားခံရတဲ့ဒေါက်တာရှိုကင်ဟာသမ္မတအိုဘားမားလက်ထက်ကတည်းကစစ်ပြန်များရေးရာဝန်ကြီးဌာနကိုတာဝန်ယူခဲ့တာဖြစ်ပြီးတော့ဒီမတိုင်ခင်လတော်ကြာမှာတော့သမ္မတထရမ့်ကခန့်အပ်ထားတဲ့အကြီးတန်းဝန်ထမ်းတွေနဲ့အတော်လေးမကြည်မလည်ဖြစ်တာတွေအပြိုင်မှုတွေရှိခဲ့ပါတယ်။စစ်ပြန်တွေကိုပုဂ္ဂလိကကျန်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေခန့်စားခွင့်ရဖို့ပို့ပြီးတော့တိုးလုပ်လိမ့်မယ်ဆိုပေမဲ့လည်းသူ့လက်ထက်မှာတော့ဝန်ကြီးဌာနတစ်ခုလုံးကိုပုဂ္ဂလိကလုပ်ငန်းပိုင်းတွေကိုလုံးဝထိုးထ ခဲ့မှာမဟုတ်ဘူးလို့ကတိပေးတော့ပါတယ်ဒါမဲ့သမရကခန့်အပ်တဲ့အကြီးတန်းအရာရှိတွေကတော့ပုဂ္ဂလိကလုပ်ငန်းပိုင်းကိုပိုးပြော့တိုးချဲ့ချဲ့ထွင်လို့လိုကြပါတယ်။ဒါကြောင့်လည်းအခုလိုဝင်ကြီးအပြောင်းလဲလုပ်တာဟာစစ်ပြန်ရေးရဝင်ကြီးဌာနကိုပုဂ္ဂလိကလုပ်ငန်းဖြစ်ပြောင်းဖို့ရည်ပန်းချက်တွေလုပ်တဲ့လုပ်ရဖြစ်တယ်လို့အောက်လွတ်တော်ဒီမိုကရက်တစ်ခေါင်းဆောင်နန်စီဘလိုစီကဝေဖန်ထားပါတယ်
။ကညာအတိုက်ခံနိုင်ငံရေးခေါင်းဆောင်မိဂူနာကိုအာဏာပိုင်တွေကအတင်းကျပ်ဖမ်းဆီးပြီးဒူဘိုင်းနိုင်ငံကိုထွက်ခွာမဲ့လေယာဉ်ပေါ်တင်ကာပြင်းထန်တမ်းပေးခဲ့ပါတယ်။နိုင်ရိုဘီနိုင်ငံတကာလေဆိပ်ကတန့်စင်ကမ်းမှာတနင်္လာနေ့တုန်းကသူ့ကိုဖမ်းဆီးခဲ့ပြီးအခုလိုပြည်နေတံပေးခဲ့တာလို့မီဂူနာရဲ့ကနေပြီးတော့သူ့ရဲ့ Facebook စာမျက်နှာမှာရေးပါတယ်ပြီးခဲ့တဲ့လတုန်းကမီဂူနာကိုပြည်နေတံတစ်ကြိမ်ပေးခဲ့ပြီးအခုတစ်ကြိမ်ကတော့ကနေဒါနိုင်ငံကနေပြန်လာမှသူ့ကိုထပ်ပြီးပြည်နေတံပေးလိုက်တာဖြစ်ပါတယ်အာနာပိုင်နီဟာဂျာသာမနီနေ့တုန်းကအခမ်းတကားကိုချိုးဖျက်ပြီးတန့်စင်ကမ်းထဲဝင်လာကမီဂူနာကိုဆေးထိုးဖမ်းဆီးလိုက်ပြီးဒူဘိုင်းနိုင်ငံကိုထွက်မဲ့ Emirates လေကြောင်းလိုင်းပေါ်ဆွဲတင်ခဲ့တာဖြစ်ပါတယ်။မီဂူနာကိုပြန်လွှတ်ဖို့တရားရုံးကအမိန့်ထုတ်ထားပေမဲ့သူ့ကိုအတင်းအကျပ်ပြင်းထန်တမ်းပေးတာလို့သူ့ရဲ့ရှေ့နေကပြောပါတယ်။ပြည်ထရေးဌာနနဲ့ကင်ညာရဲတွေဟာတရားရုံးအမိန့်ကိုလိုက်နာခြင်းမရှိဘူးလို့အထက်တရားရုံးကဗိုလ်ဒုနေကကြေညာခဲ့ပါတယ်။
ပြည်ထောင်နိုင်ငံလန်ဒန်မြို့ကအီကွေဒေါ်နိုင်ငံဆိုင်ရာတည်ယုံထဲမှာ၅နှစ်ကျော်ကြာနိုင်ငံရေးခေါ်လုံခွင့်နဲ့နေထိုင်နေတဲ့ WikiLeaks တီထောင်သူ Julian Assange ကိုအီကွေဒေါ်တည်ယုံပြင်ပနဲ့အဆက်အသွယ်လုပ်ခွင့်ပေးပင်လိုက်ပါတယ်။ Assange အနေနဲ့တခြားနိုင်ငံတွေရေးဝေးဆွတ်ဖက်မှာကိုတားမြစ်ဖို့အတွက်ဒီလိုဆက်သွယ်ခွင့်ပေးပင်လိုက်တဲ့အကြောင်းအီကွေဒေါ်အစိုးရကပြောပါတယ်။ပြည်ထောင်နိုင်ငံ Salisbury မြို့မှာနေထိုင်ခဲ့တဲ့ Russia သရှူဟောင်းကိုပြည်ခဲ့လာတော့ကအစိတ်ခက်ခဲမှုရဲ့နောက်ကွယ်မှာ Russia ရှိနေတယ်လို့ပြည်ထောင်ကဆွဆွဲထားတဲ့အပေါ်မှာအစားကမနေ့တော့ကတွေ့တဲ့စာမျက်နှာကလည်းတစ်စိမေးခွန်းထုတ်ခဲ့ပြီးနောက်တနေ့ဒီနေ့မှာတော့သူ့ကိုခုလိုပြင်ပနဲ့ဆက်သွယ်လုပ်ခွင့်ပေးပင်လိုက်ပါတယ်။ဩစတြေးလျနိုင်ငံသား Julian Assange ဟာပြီးခဲ့တဲ့9နှစ်ကစပြီးတော့ဆွီဒင်နိုင်ငံကဆွဆွဲထားတဲ့မဒိန်းမှုနဲ့ဆက်ဆက်ပြီးတော့အဖမ်းခံရမယ့်အရေးကနေရှောင်ဖို့အတွက်လန်ဒန်မြို့ကအီကွေဒေါ်တန်ယုံထဲမှာနေအိမ်ချေချုပ်လိုအခြေအနေမျိုးနဲ့2012ခုနှစ်ထဲကနေထိုင်လာပါတယ်။အဲ့ဒီဆွဲချက်ကိုဆွီဒင်နိုင်ငံကရုပ်သိမ်းလိုက်ပြီးဖြစ်ပေမဲ့လည်းအာမခံဖောက်ဖျက်မှုနဲ့ဖမ်းမယ်လို့ British ရဲတွေကပြောထားတာကြောင့်တန်ယုံထဲမှာပဲဆက်နေနေရလေဖြစ်ပါတယ်ရှင် Direct from Washington The Voice
of America VOA ကြာသပတေးနေ့ညပိုင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းရောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မြေမြန်ချက်တွေဇက်တိုက်နားဆင်ရပါမယ်လက်တလောတွေ့ကြုံနေရတဲ့နိုင်ငံတကာအရေးတွေကိုလာမယ့်၃နှစ်တာကာလအတွင်းမှာသမရဥဝင်းမြင့်ရဲ့အစိုးရအဖွဲ့အသစ်အနည်းနဲ့ဘလို့ကင်တွယ်ဖြစ်ရှင်းမလဲဆိုတာလူအများစိတ်ဝင်စားနေကြပါတယ်။အစိုးရရဲ့နိုင်ငံတကာဆက်ဆံရေးတန်ကင်းတမန်ကင်းတွေကိုကင်တွယ်ဖြစ်ရှင်းရမှာကျွမ်းကျင်သူတွေနဲ့ပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်သွားတဲ့နယ်လို့နိုင်ငံရေးလေ့လာသူတချို့ကသုံးသပ်ထားပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်။
NLD အစိုးရဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့နိုင်ငံတကာဆက်ဆံရေးကဏ္ဍတွေကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်လို့မြန်မာနိုင်ငံရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာအမေရိကန်အပါအဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအားနည်းနေရကလည်းရခိုင်ရေးကိစ္စတွေကအကြောင်းရင်းအများကြီးတွေကအချက်တစ်ချက်ဖြစ်ပါတယ်။အစိုးရဖွဲ့အနေနဲ့နိုင်ငံတကာဆက်ဆံရေးအပိုင်းမှာကျွမ်းကျင်တက်ကြွသူတွေနဲ့ပြုပြင်ပြောင်းလဲသင့်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်။
ကျွန်တော်အမြင်ကတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတော့အစိုးရတည်းရဲ့နှစ်နှစ်သက်တမ်းမှာအင်မတန်မှဟိုဆိုးဝါးတဲ့အနေအထားမှာရှိနေတယ်လို့ခြေပူရသုံးသပ်လို့ရတယ်။အဲ့ဒီအခါကျတော့လာမယ့်၃နှစ်ဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေနော်ပြန်ပြီးတော့ဆက်စစ်သုံးသပ်မှုတွေလုပ်ဖို့လိုအပ်တယ်လို့မြင်တယ်။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်စစ်မှုတွေလို့ပြောလို့ရတဲ့အာမတ်ကြီးတွေနေရာမှာနိုင်ငံရေးအရာနိုင်ငံတကာဆက်ဆံရေးအရာစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးခံထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အလက်ရှိအခြေအနေမှာတာမတ်ကြီးတွေရဲ့အုံကူနှစ်ပုံလောက်ဟာတတ်မလို့အငိမ့်သားအရာရှိကြီးတွေဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခြေအနေကိုလည်းပြုပြင်ပြောင်းလဲပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။အစိုးရအနေနဲ့အင်အားကြီးနိုင်ငံနှစ်ခုကြားမှာရှိနေတဲ့အခြေအနေပေါ်မူတည်ပြီးနိုင်ငံတကာဆက်ဆံရေးမှာထိန်းကျောင်းကစားသွားနိုင်လိမ့်မယ်လို့အများစုကယုံကြည်ထားကြပါတယ်။တရင်သာဆရာတဦးဖြစ်တဲ့ဥတ္တရာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
။ဘာပြင်နေလဲဆိုတော့နောက်နိုင်ငံတွေနဲ့ကိုအင်ဂျင်နီယာကိုချိုင်းနိုင်ငံကိုမိကျုံချက်ကဘာပြင်ရအင်ဂျင်နီယာပေးရကိုသူချိုင်းနိုင်ငံပေးရကိုချုပ်ပြလို့မရအောင်ဒါကိုအင်ဂျင်နီယာဆိုတာဟိုပုံမတော်ပြရဖြစ်နေဘူး။ဒါအဲ့ဒီနဲ့ပြည်ပြောင်းအောင်ဘယ်နဲ့လုပ်လို့ကစားနေတဲ့ဘုံရှိပါ
လွတ်တော်နေ့မှာရှိရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့လည်းနိုင်ငံကြ合いဝန်ကြီးဌာနရဲ့လုပ်ငန်းစဉ်တွေကိုစောင့်ကြည့်ထိန်းချုပ်မှုလိုအပ်နေရလို့လေးလာတုံးသက်သူတွေကပြောပါရယ်အရှိအောင်အရှာနိုင်ငံများအဖွဲ့အာဆီယံရဲ့30နှစ်ကြိမ်မြောက်ထိပ်သီးအစည်းအဝေးပွဲကိုလည်းစင်ကာပူနိုင်ငံမှာအပီလာတဲ့ကျင်းပသွားဖို့ရှိနေပါရယ်ဒီအစည်းအဝေးကိုသမ္မတဦးဝင်းမြင့်ဓမ္မ
တင်းစုဖွဲ့အခမ်းအနားကိုမနက်ဖြန်မတ်လ30ရက်နေ့မှာပြည်ထောင်စုလွှတ်တော်မှာကျင်းပမှာဖြစ်ပါတယ်။အဲဒီမှာသမ္မတသစ်ဦးဝင်းမြင့်ရဲ့ပထမဆုံးမိန့်ခွန်းကိုလည်းလွှတ်တော်မှာပဲပြောဆိုသွားဖို့ရှိပါတယ်ရှင
်။ဒေါ်ရချင်းများရှင်အနားယူသွားတဲ့သမရဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွှတ်တော်အစည်းအဝေးကနေမဲခနောသမရအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမရသည့်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့ကြဝင်တွေကိုကြေပြွန်စွာထမ်းဆောင်သွားပါမယ်လို့သမရသည့်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောရရှင်တွေကရောသမရသည့်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဥဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမရဦးထင်ကျော်လက်ထက်မှာသမရဟာရုပ်သေးတရုပ်လိုလုတ်ပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမရသိကရောဘလောက်ထိလုတ်ပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်။အရင်သမရတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စတိလိကဓာတ်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382 လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
စနေညတရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိတ်မိဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မိုးကုတ်မြို့နှစ်800ပြည့်ပွဲကိုတက်ရောက်လာတဲ့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတိုင်းတွင်ခရီးသွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့အလုပ်ကိုင်းအခွင့်အလမ်းတွေတိုးတက်လာစေဖို့အဓိကထားဆောင်ရွက်သွားမယ်လို့ပြောပါရယ်။ဒေသခံတွေဘက်ကလည်းခရီးသွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့ဒေသတွင်တိုးတက်ဖို့ကိုရည်ရွယ်ပြီးအခုလိုမိုးကုတ်မြို့နှစ်800ပြည့်ပွဲစီစဉ်တာဖြစ်တဲ့အကြောင်းကိုလည်းပွဲစီစဉ်သူတွေကပြောပါရယ်။မိုးကုတ်မြို့မှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကစူးစီးတင်ပြထားပါရယ်ရှင်။
မိုးကုတ်မြို့နှစ်800ပွဲမှာမိုးကုတ်မြို့ဖွံ့ဖြိုးတိုးတက်စီဖို့လှုံ့ဆော်ပေးသွားမယ်ရှေ့လုံရန်စီတီနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာဒေါက်တာစောမြင့်မောင်ကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါရယ်
။ဒီဝန်ကြီးချုပ်တဦးအနေနဲ့ဗာလုတ်ပေးခြင်းတယ်လဲဆိုတော့ဒီမှာ Tourist Destination တစ်ခုဖြစ်စေခြင်းတယ်။နောက်ပြီးကျတော့ Gems and Jewelry ကမိုးကုတ်ကဗမာပြည်ကထွက်တဲ့မိုးကုတ်ဆိုတဲ့မျိုးလေးကထွက်တဲ့ဟာတွေကိုယူရောပဥရောပကိုရောက်စေခြင်းတယ်ပေါ့နော်။အဲ့ဒီတော့မျော်မှန်းမိတာကိုလုပ်တာပါပဲနော်။အဲ့ဒါကိုလုတ်ပေးနေတာဒီတစ်ခုရှိနိုင်တယ်ပေါ့နော်
။ပထမဆုံးအနေနဲ့မြို့ဒေသနှစ်ပြည့်ပွဲကိုကျင်းပတာမှာဘာသာပေါင်းစုံချစ်ကြည်ရေးအတွက်လေးထားဆောင်ရွက်ကမြို့ရင်းနေထိုင်ကြတဲ့လူမျိုးစုတိုင်းကစည်းလုံးမှုကိုပြသစီတဲ့ပွဲဖြစ်တယ်လို့မြို့ကန်တွေကတော့ဆိုကြပါရယ်ခီးီးသွားလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့နဲ့ဒေတာတွင်းဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ချက်တွေနဲ့မိုးကုတ်မြို့နှစ်800ပွဲကိုစီစဉ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်ကျင်းပတဲ့ကော်မတီဒုဥက္ကဋ္ဌဥကျော်သူရကဆိုပါရယ
်ဟုတ်ကဲ့ကျွန်တော်ကတော့မိုးကုတ်နှစ်800ကိုကျွန်တော်ကတောင်ကျွန်တော်မြို့ရဲ့လူမျိုးဘာသာပေါင်းစုံအေးချမ်းစွာအသူရှင်တွဲနေထိုင်တဲ့ဂုံပုတ်ကိုကျွန်တော်ဖော်ဆောင်ခြင်းနဲ့ကျွန်တော်မိုးကုတ်မြို့ရဲ့ခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖွဲ့အတွက်ကျွန်တော်ဆောင်ရွက်ခြင်းနဲ့ပြီးတော့ကျွန်တော်တို့ကြောက်မြေတနာဈေးတွေဖွံ့ဖြိုးတိုးတက်ဖွဲ့အတွက်ကျွန်တော်ရည်ရွယ်တယ်ပြီးတော့အလွာဆုံးကဏ္ဍဆောင်ကနေမှဖွံ့ဖြိုးတိုးတက်ပြီးတော့အလောက်ကံအခွင့်အလမ်းတွေဖန်တီးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်မြို့ကန်တွေကတော့မိုးကုတ်မြို့ဟာဆယ်စုနှစ်တစ်ခုကြာစီကားတိုက်မြိုက်မှုဝေးကွာနေရတယ်လို့ဆိုကြပါတယ်ဒီလိုစီကားတိုက်မြိုက်မှုတွေပြန်လည်ပေါ်ပေါက်လာစေဖို့ရည်ရွယ်ထားတဲ့ဒီမိုးကုတ်မြို့မှာခီးတော်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်မြို့ကန်တွေကလိုလားနေကြတာပါဒါပေမဲ့လည်းဒီဒေသကိုနိုင်ငံသားခီးတော်တွေလာရောက်ခွင့်ပိတ်ထားစေဖြစ်တာကြောင့်ဒေသခံတွေမျှော်လင့်ထားသလိုစီကားတိုက်မြိုက်တဲ့မြို့တစ်ခုဖြစ်လာရေးကအလံဝေးကွာနေစေပါဒီနေ့ကျင်းပခဲ့တဲ့800ပြည့်ပွဲကိုလာရောက်ဖို့ဖိတ်ကြားခြင်းခံရခဲ့တဲ့အတွက်အမေရိကန်နိုင်ငံသားမိုက်ကယ်ဆရာကတော့ဒီမျိုးနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုအခုလိုမှတ်ချက်ပေးပြောဆိုသွားခဲ့တာ
ပါ It's a lovely place I've never been here before
အရန်ကိုချစ်ဖို့ကောင်းတဲ့နေရာပါကျွန်တော်ဒီကိုတစ်ခါမှမလာဘူးပါဘူးအရန်စိတ်ဝင်စားဖို့ကောင်းပါတယ်ပျော်ဖို့လည်းကောင်းပါတယ်လူတွေကလည်းဖော်ရွေကြပါတယ်အ အစားအသောက်တွေကလည်းအရန်ကိုကောင်းပါတယ်ဂီတရီနဲ့အကအခုံတွေကလည်းအရန်ပျော်ဖို့ကောင်းပါတယ်လူတွေလာလည်းသင့်ပါတယ်တိုရစ်တွေအတွက်အရန်ကောင်းတဲ့နေရာတစ်ခုပါပဲ
တကယ်တော့ဗရမယာမြေလို့တင်စားခေါ်ကြတဲ့မိုးကုတ်မြို့ဟာနာမည်ကျော်ကြောင်မြတ်ရတနာမျိုးစုံထွက်ရှိရာဒေသတစ်ခုဖြစ်ပေမဲ့ဒီကြောင်မြတ်ရတနာကရတဲ့အကျိုးခံစား권ကိုဒေသတွင်းနေထိုင်သူတွေအတွက်အကျိုးခံစား권နေပါနေစေရှိရဲလို့မြို့ကန်တွေကဆိုကြပါတယ်မိုးကုတ်မြို့ကန်တဦးဖြစ်တဲ့ကြောင်မြတ်ကုံတဲ့ဥဖုံးမြင့်ကြီးကလည်းဒီမိုးကုတ်မြို့ကြီးနဲ့ပတ်သက်လို့မြို့ကန်တဦးရဲ့မျှော်လင့်ချက်ကိုအခုလိုပြောဆိုသွားခဲ့ပါတယ်
ကျောင်းမြတ်ရနာရောင်းဝယ်လုပ်ငန်းတွေအားလုံးကစပါးတည်ပြီးတော့မှပေါ့နော်တကွာလည်းတည်ကြည်လာဖြစ်တယ်အခုပို့ပြီးတော့မှတည်လာမယ်ပို့ပြီးတော့မှစီးပွားရေးတွေတိုးတက်လာမယ်လို့ပြောလည်ထားပါတယ
်အကျယ်ဝန်း 1.68 စတူရန်မှန်ကျယ်ဝန်းတဲ့မိုးကုတ်မြို့ကအများကဗရမယာမြေလို့သိကြပေမဲ့မိုးကုတ်မြို့မှာဗရမယာတစ်မြို့လည်းထွက်ရှိရမဟုတ်ပဲနီလာအုတ်တပြားပြောင်ကောင်းစင်ဂေါ်မုတ်ဆလင်ထက်တရာအဆရှိရဲ့အဖိုးတန်ကြောင်မြတ်ရတာမျိုးစုံလေးထွက်ရှိပါတယ်မြမာပင်အဆက်ဆက်ထွတ်မြက်ထားခဲ့တဲ့ဗရမယာလက်မောက်အမိရတဲ့ဗရမယာဟာမိုးကုတ်ဒေတာကနေထွက်ရှိခဲ့တာဖြစ်ပြီးလက်ရှိအချိန်ထိလေနာမည်ကျော်ကြောင်မြတ်ရတနာများစွာထွက်ရှိနေစေဖြစ်ပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေကိုလက်တလှည့်ပြောပြပေးပါစီရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့ရဲ့ချိန်ချောက်မှုကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောကြပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့ TNLA တအောင်ပလောင်တပ်ဖွဲ့တို့ကြားမှာစီရေးတက်မနေတာကြောင့်တိုက်ပွဲဖြစ်ခဲ့ရင်ဒေသခံတွေပြိမိနေမှာဆိုလို့ဘေးလွတ်ရာတိမ်းရှောင်ခိုင်းရတာဖြစ်တဲ့အကြောင်း RCSS အဖွဲ့ရဲ့တာဝန်ရှိသူတွေကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့စီရေးတက်မမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဘက်ကထိုင်းဆက်မန်လွယ်ပန်ကားစတဲ့ခြေရွာ၃ရွာကရွာသားတွေဟာဒီဘောမျိုးထဲကိုစစ်ပေးတင်းချောင်နေရတာပါလက်ရှိဒီဘောမျိုးမှာစစ်ဆောင်ဥယျာဉ်စထောင်ခန့်ရှိနေပြီလို့ဝမ်မောကူညီရေးဖွဲ့တာဝန်ခံကိုမျိုးကပြောပါတယ
်မင်းကြီးကလည်းထက်ရောက်တယ်မင်းကြီးကလည်းပန်ခံနဲ့ပန်ခါပေါ့သူတို့ကလောဆယ်ဒီရွာနဲ့ခဏချောင်ခိုင်းတဲ့ဘောပုံဖြစ်နေစစ်ဆောင်ဥယျာဉ်ဒီဘောမှာဆိုရင်အားလုံးအရင်ရောက်တာက385ခုနဲ့ထက်ရောက်တာနဲ့ပေါင်းမယ်ဆိုရင်459ဘောဂျူမာက400ကျော်ပဲအားလုံးဆို1000ကျော်လောက်ပဲရှိတယ
်စစ်ဘေးတိမ်းရှောင်နေရတဲ့ရွာသားတွေကိုဒီဘောမျိုးနဲ့ရတနာရွှေကူကျောင်းနဲ့ဘောဂျူကျောင်းမှာနေရာချထားပေးခဲ့တာပါစစ်ဘေးရှောင်တွေစာဝတ်နေရေးအတွက်ဒေသခံပရဟိတဖွဲ့တွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကဖွဲ့တွေမြစ်တာဖောင်ဒေးရှင်းတို့ကလည်းလာရောက်လှူဒါန်းနေတယ်လို့ကိုမျိုးကပြောပါတယ်သန်ဆက်မန်လွယ်ပန်ကားစတဲ့ခြေရွာ၃ရွာကရွာသားတွေဟာ RCSS SSC တပ်ဖွဲ့ချင်းချမ်းမှုကြောင့်ရွာကနေဆွဲပြေးတိမ်းချောင်နေရတယ်လို့မန်လွယ်ရွာသားတို့ကပြောပါတယ
်အကုန်လုံးတော့ထွက်သွားတဲ့အချိန်ပေါ့သူတို့ DNA ကလာပိုင်မဆိုးလို့အဲ့လိုပြောတာပဲမန်လွယ်ပန်ကားသန်ဆက်တော့ကလုံးချင်းက
ို RCSS SSC အဖွဲ့အနေနဲ့ရွာသားတွေတိုက်ပွဲတွင်ဂျမ်းညမှာဆိုးလို့တိမ်းချောင်ခိုင်းတာဖြစ်တယ်လို့ RCSS ပြောခွေရပူမူကြီးဆိုင်ဦးကပြောပါတယ်
မကျကျွန်တော်ကြောင်းရှိခိုင်းတာမရှိပါဘူးကွာ။ဟိုကတိုက်ပွဲအခြေအနေမှာဒီကတိကြမ်းကြမ်းနေမှာဆိုလို့ဟိုစစ်ပေးချောင်းနေခမ်းမမြဒီ30ရက်နေမှာသူကပြောင်းဝေးလို့စီစဉ်နေပါလေ။ကြောင်းမဲ့ဘက်မှာပြောင်းဝေးစီစဉ်နေ။အဲ့ဘက်မှာလည်းဒီနေငင်းတာပဲဒီတိုက်ပွဲအခြေအနေမျိုးရှိတော့ပါဘူး
။လက်ရှိမှာ RCSSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တပ်မတော်တပ်ဖွဲ့တို့တိုက်ပွဲတွေရပ်တန့်နေတယ်လို့လည်းသူကဆိုပါတယ်။မလဆယ်ရက်နေ့ကနေစပြီးကြောင်းမဲမြို့နယ်နဲ့နံမရူမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တပ်မတော်တပ်ဖွဲ့တို့နှစ်ဖက်တိုက်ပွဲဖြစ်ပွားနေခဲ့သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရပါတယ်။လောက်တလို့ရပ်တန့်နေတဲ့တိုက်ပွဲချင်းတွေကြောင့်ကြောင်းမဲမြို့ကိုတိမ်းရှောင်လာတဲ့အုံအီးရွာသားစစ်ဆောင်တို့နေရာကိုပြန်ဖို့စီစဉ်နေတယ်လို့ကြောင်းမဲမြို့စီဗီတာလူမှုကွန်ရက်ရေးသင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်။လက်ရှိစစ်ဆောင်နေရာတွေပဲတစ်ခက်ခုရတော့မယ်။တစ်ခက်မှခုနေတယ်ပြည်ဆိုင်တိမ်းရှောင်တာတို့ကလည်းပါလေ။မနေ့ကျန်ကိုစစ်ဆောင်အချို့ပြန်မယ်ပေါ့နော်။သူဆုံးဖြတ်ကြတယ်။အချို့လည်းမပြန်ဘူးပေါ့။အုံအီးအင်းရွာကတချို့လည်းပြန်နေတယ်ပေါ့။
လက်ရှိကြောင်မဲမြို့မှာစစ်ဆောင်150ခန့်ကျန်နေသေးတယ်လို့လည်းသူကဆိုပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သဖွဲတို့ကြားအငင်းပွားပွေရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာ29ရက်နေ့ကနေစပြီးနှစ်ဖက်သားတွေတိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။တောင်ပိုင်းရှမ်းပြည်သမတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ချက်လက်မှတ်ရေးသူထားတဲ့ဘွဲဖြစ်ပြီးတန်းပလောင်သဖွဲ TNL ကတော့ NCA လက်မှတ်ထိုးဖို့သမတော်ကနေလက်မခံသေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်အတွင်းကစစ်ပေးဆောင်ဒုက္ခသည်တွေရဲ့အခြေအနေကိုနိုင်ကိုအိမ်ပြောပြသွားတာပါရှင်။အခုလက်ဗရောင်းတောင်ကျင်းနီစီမံကိန်းဘက်ကိုလည်းကြည့်ကြရအောင်ပါ။ စကိုင်းတိုင်းရမပင်ခရိုင်ဆလင်းကြီးမြို့နယ်လက်ပရောင်းတောင်ကျင်းဒီစီမံကိန်းနယ်မြေတတ်မှတ်ထားတဲ့ဝက်မေးရွာဟောင်းမှာဆက်လက်နေထိုင်နေကြစေဒေသခံရွာသားတွေကိုပြောင်းရွှေ့ရေးအာဏာပိုင်တွေနဲ့ဒေသခံတွေကြားအခြေအနေတင်မာနေပြီးအမျိုးနှစ်သမီးနှစ်ဦးအဖမ်းခံခဲ့ကြရပါတယ်မြေရအသိမ်းခံထားရတဲ့ရွာသားတွေကိုရွာသစ်စီပြောင်းရွှေ့ရေးအတွက်ရဲအင်အား100ကျော်သုံးပြီးရွာအတွင်းဝင်ရောက်ခဲ့ကြရတာကနေအခုလိုအခြေအနေတင်မာလာရတာဖြစ်တဲ့အကြောင်းဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရတဲ့သခိုင်းတိုင်းကလက်ပရောင်းတောင်ကျင်းနီစီမံကိန်းအတွက်မြေရအသိမ်းခံထားရတဲ့ဝက်မေးရွာသားတချို့ကိုရွာသစ်ပြောင်းရွှေ့နိုင်ရေးအတွက်ရဲအင်အားတွေတုံးကကားတွေနဲ့ပြောင်းရွှေ့ဖို့လုပ်နေစင်မှာပဲ။မပြောင်းရွှေ့ပဲကြံခဲ့တဲ့ရွာသားတွေနဲ့ရဲအာဏာပိုင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပြီးလူရင်းဆန့်ကပ်မှုတွေဖြစ်ပွားခဲ့တာပါဒီအတွက်ရွာဝင်မှာတားဆီးခဲ့တဲ့ဒေသခံအမျိုးသမီးနှစ်ဦးကိုဖမ်းဆီးသွားခဲ့ကြအောင်ဝက်မေးရွာဟောင်းကကိုအောင်စိုးဦးကပြောပြပါဗျာ
အတင်းကျပ်လောက်လာတာကြာရဲအင်အားတရားကြောင့်လူရင်းဆန့်ကပ်တွေရွာဝင်နေလက်ရွာဝင်နေလို့ကျွန်တော်တို့ကအဲရွာဝင်ရတားကြတာဒါလေးစဉ်းစားသူကဆွဲတဲ့သူကလည်းအပြီးပဲခံတယ်အဲကိုကြီးကဝင်ရမောက်ကြတာအဲ့ဒါဒီမှာသူကမရေဆွဲလန်းရန်လန်းလို့အော်မလေးကမဝင်အောင်လို့မဆွဲလာဆိုတော့အော်မလေးကကြည့်ရနေပြီးတော့ဒါသူနဲ့သူ့ကိုစိတ်ကြီးနဲ့ပြက်သွားတာနှစ်ခါတုန်းကတော့ပြက်သွားတယ်ပြက်တာကဘာအဲသတိမရခင်ကသူကကားပေါ်ကိုဆွဲဆန်းလာတာခရိုင်ကရဲနှစ်ပွင့်ကိုကျွန်တော်ပြေးလိုက်တယ်အခုသူ့ကိုပဲခေါ်သွားမှလုံးလို့ဆွဲဆန်းတော့မှလုံးလို့ပြီးတော့ဝမ်ပေါင်းနဲ့ဝမ်ပေါင်းနဲ့မှရပါဆိုင်လို့လေသူ့ဆိုင်ရဲစကန်ကိုခုပြီးဆန်းရမှာလေ
ဝမ်မေးဝါဟောင်းတွေကရွာသားတချို့ကိုတော့မြန်မာဝမ်ပေါင်းကုမ္ပဏီကချက်ချံတစ်ခုစောက်ထားပြီးအလုတ်ခိုင်းစီထားပါတယ်။တချို့လဲရွာသစ်ကိုပြောင်းရွှေ့သားကြပြီးမဲ့အင်းအောင်စု20လောက်ကတော့ရွာပြောင်းမရွှေ့နိုင်ဘူးဆိုပြီးတင်းခံနေကြတာပါ။ဒီစီမံကိန်းနဲ့ပတ်သက်လို့လဲလက်ခံနိုင်မှုမရှိတာရွာသစ်ကိုရွှေ့တဲ့အခါမှာလဲအလုတ်ကန်အစီမပြေနိုင်တာတွေကြောင့်ဒေသခံရွာသားတွေဟာမိမိတို့ရဲ့ရွာကိုမဆွတ်လွတ်နိုင်ပဲထင်ရှားမပေးနိုင်ကြဘူးလို့လဲဆိုပါတယ်
။ကျွန်တော်ဒီရွာနေလောကကိုရှုပ်ရှားမပေးနိုင်ပါဘူး။ဒါကျွန်တော်ဒီရွာမှာပဲနေမှာလား။သူကလေအဲဟိုမှာလေအကျယ်ကြီးပဲမတရားတက်ကိုသူကညစ်ပြီးတော့တရုတ်ပြည်ကဝမ်ပေါင်းကကျွန်တော်တို့ရောကြောင်းရင်ရှေ့ကျင်နေကြတာသိနေတာပေါ့ဗျာရွာပြည့်စီကျင်တာ
အလားတူပဲဆယ်တဲရွာဘက်မှာလည်းတချို့ကရွာတစ်ဘက်ကိုရွှေ့သွားပေမဲ့လုတ်ကင်စားတော့ဖို့အဆင်မပြေတာတွေလည်းရှိနေတာပါဆယ်တဲရွာဟောင်းမှာကြံခဲ့သူတွေကိုလည်းဖယ်ရှားနိုင်ရေးအတွက်ဖိအားပေးမှုတွေရှိနေတယ်ဆိုပြီးဆယ်တဲရွာသားတွေကလည်းဆိုပါတယ်လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုကန့်ကွက်မှုတွေက2012ခုနှစ်ထဲကနေစတင်ခဲ့ပြီးအာဏာပိုင်တွေရဲ့အတင်းအချက်ဖြိုခွဲမှုတွေအတွင်းတန်ငါအပားတရာခန့်မီးလောင်တရားတွေရခဲ့တာပါဒီစီမံကိန်းကိုအရင်တုန်းကတော့မြန်မာဝမ်ပေါင်းကုမ္ပဏီနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်တို့ကသာအကျိုးအမြတ်ခွဲဝေယူခဲ့တာပါကန့်ကွက်မှုတွေဖြစ်လာပြီးတဲ့နောက်မှာတော့စုံစမ်းစစ်ဆေးရေးကော်မတီရဲ့အစီရင်ခံစာထွက်လာခဲ့ပြီးစာချုပ်အသေးကြံလဲချုပ်ဆိုကမြန်မာအစိုးရက57ရာခိုင်နှုန်းမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်က19ရာခိုင်နှုန်းနဲ့မြမဝမ်ပေါင်းကုမ္ပဏီက30ရာခိုင်နှုန်းခွဲဝေယူဖို့ဆုံးဖြတ်ထားခဲ့ပါတယ်ဒေသခံတွေကန့်ကွက်ဆန္ဒပြမှုတွေဖြစ်ပွားခဲ့တာဟာ9နှစ်ကျော်ကြာခဲ့ပါပြီဒေသခံတွေဟာအကြိမ်ပေါင်း300ထက်မနည်းဆန္ဒပြခဲ့ပြီးတနက်နဲ့ပြစ်ခတ်လို့လူသေဆုံးရတဲ့အထိဖြစ်ပွားခဲ့ရတဲ့ကျင်းဒီစီမံကိန်းဟာဒေသခံတွေရဲ့ကန့်ကွက်မှုတွေကိုဇက်တိုက်ကြုံနေရတာပါပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလ10ရက်နေ့ကနိုင်ငံတကာလူ့အခွင့်အရေးအဖွဲ့ကြီးဖြစ်တဲ့ Amnesty International ကထုတ်ပြန်တဲ့အစိုးရခန်းစာမှာတော့လက်ပရောင်းတောင်ကျင်းဒီစီမံကိန်းကြောင့်ထောင်ထဲချရှိတဲ့မိသားစုဝင်တွေဟာဒီစီမံကိန်းတိုးချဲ့မှုနဲ့အတူအိုးအိမ်ရွှေ့ပြောင်းရတာ၊လေယာဉ်ဆုတ်ရှုတ်ရတာတွေနဲ့လူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးဖော်ပြထားပါတယ်။လက်ပရောင်းတောင်ကျင်းဒီစီမံကိန်းကိုချက်ချင်းရပ်ဆိုင်ပစ်ဖို့အတွက်လူ့အခွင့်အရေးအဖွဲ့ကြီးကမြန်မာအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ရှင်။
မအေးအေးမှာစုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ဗီဒီယိုကနေထုတ်လွှင့်ပေးနေတဲ့စီစဉ်တွေနဲ့ပတ်သက်လို့စာရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့လိပ်စာက VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာအမှတ်895ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်မတ်လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ကြပါရရှင်။အခုညပိုင်းနိုင်ကြရမယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့အရင်ဆုံးကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာအစီအစဉ်မှာတော့
လာတာဥစုစုဝဲပြန်သွားတာပါကျွန်တော်လာကျွမ်းနမ်သူလားတန်းပေါ်မှာရှိတဲ့ရွာတွေပေါ့ပြန်လာအဲဘောဖြစ်တဲ့ခါကျတော့တလူတွင်မိုင်းကိုတုံးတဲ့ရက်စီမီဂျိုးကိုပြီးတော့အဲမှာဆက်တယ်ပြတ်ကုန
် DNL နဲ့ RCSS SSA တိုင်းရင်သားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းကြားကတိုက်ပွဲတွေကြောင့်လျှက်စစ်မီဂျိုးတွေထိခိုက်ပြီးမိအားပြတ်တောက်နေတဲ့အကြောင်းရှမ်းပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေကိုအကူအညီသူရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်သားဒေသအသီးသီးကသတင်းအစုံလင်းကိုတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုလည်းနားဆင်ရမှာပါအခုအရင်ဆုံးကျမ်းမာရေးကဏ္ဍကိုနားဆင်ရပါမယ်ရှင်ဒီတစ်ပတ်မှာတော့သွားနဲ့ကရင်ကျမ်းမာရေးဟာခန္ဓာကိုယ်တစ်ခုလုံးရဲ့ကျမ်းမာရေးနဲ့ဘယ်လိုဆက်ဆံမှုရှိနေသလဲဆိုတာကိုတင်ပြပေးထားပါတယ်သွားနဲ့ကရင်ကျမ်းမာရေးကိုဂရုမစိုက်ရင်အထွေထွေကျမ်းမာရေးကိုပါထိခိုက်နိုင်ပါတယ်သွားနဲ့ကရင်ကျမ်းမာရေးမကောင်းတာကြောင့်ဘယ်လိုရောဂါတွေဖြစ်စေနိုင်သလဲကျမ်းမာရေးနောက်ဆက်တွဲဆိုးကျိုးတွေမပေါ်ပေါက်ရအောင်သွားနဲ့ကရင်ကိုစနစ်မှန်အချိန်မှန်တန့်ရှင်းရေးလုပ်ဖို့နဲ့ဆောင်းရံရှောင်းရံတွေအကြောင်းကိုမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတွင်းရေးမှူးဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ထိန်ခင်ဗျာဒီသွားနဲ့ကတွင်ကျမ်းမာရေးကောင်းလို့ရှိရင်ကောင်းအောင်ယူဆိုင်နိုင်ပေါ့နော်ဒီတစ်ခုလုံးအထွေထွေကျမ်းမာရေးတစ်ခုလုံးလည်းဒီကောင်းသွားတဲ့သဘောဖြစ်တယ်ပေါ့နော်အဲ့လိုမှမဟုတ်လို့ရှင်တော့ဒီသွားနဲ့ကရင်ကျမ်းမာရေးမကောင်းရင်တကူလုံးကျမ်းမာရေးလည်းထိခိုက်နိုင်တယ်ဆိုတဲ့ယူဆတွေကမြန်မာနိုင်ငံမှာဘလောက်အနေထားထိသိထားတာရှိလဲဆရာကြီး
ကျွန်တော်တို့ကမ္ဘာသွားနဲ့ကရင်ဖွဲ့ချုပ်ရဲ့ကြားချက်လမ်းညွှန်ချက်တွေကလုံဆောင်နေတဲ့ကြားထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုရဲ့သွားနဲ့ကရင်အခြေအနေတွေကိုကျွန်တော်လိုက်လေ့လာကြည့်ရတယ်။ပညာပေးတာတွေလုပ်တယ်၊ကုသမှုတွေလုပ်တယ်ပေါ့နော်။အဲ့ဒီမှာတွေ့ရတာကဒီသွားနဲ့ကရင်ကျမ်းမာရေးနဲ့ဒီကာနာကိုရဲ့အထွေထွေကျမ်းမာရေးနဲ့ဆက်စပ်တဲ့အားတွေကိုကျွန်တော်တို့အထူးဆောင်ပေးပြီးတော့ခုဒီနှစ်မှာတော့လုပ်နေကြတာရှိပါတယ်။
ဟုတ်ကဲ့အဲ့တော့
ဟုတ်ကဲ့အဲ့လိုပြောရမယ်ဆိုရင
်
တကယ်တော့ popular အဖြစ်အများဆုံးကတော့သွားပူဆာယောဂါနဲ့တပုံယောဂါပေါ့နော်။ဆိုတော့တကယ်တမ်းဒီတပုံယောဂါဗဇက်ထဲမှာဖြစ်နေတဲ့ယောဂါတွေဟာခန္ဓာကိုယ်ရဲ့ယောဂါတွေကိုသူက reflective ဖြစ်တာရှိတယ်လို့သွားနဲ့ကိုယ်ရဲ့ယောဂါတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂါတွေကသူ့ကိုပိုပြီးစိုးစိမ်နေတဲ့ခြေမျိုးတွေလည်းအများကြီးရှိပါတယ
်။ဟုတ်ကဲ့ဘလို့ယောဂါမျိုးတွေကိုဖြစ်စေလဲဆရာကြီးခုနကဒီသွားနဲ့ကတွင်ယောဂါကြောင့်လေ
ဥပမာအနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်လူတစ်ယောက်မှာအထွေထွေယောဂါတစ်ခုနဲ့ဆီယောဂါဖြစ်တယ်ဆိုလို့ရှိရင်ဒီယောဂါရဲ့လက္ခဏာတွေနဲ့အတွင်ပြင်းနေရတယ်ခန္ဓာကိုယ်ထဲမှာပိုပြီးမြင်လာရပါတယ်။နောက်တစ်ခုကဆီယောဂါမှာဖြစ်နေတဲ့လူတစ်ယောက်ရဲ့သဘုံနေရာဆိုရှင်ပုံမှန်သဘုံမဖြစ်တာကိုကျွန်တော်အများကြီးတွေ့ရပါတယ်ဆိုတော့ဆီယောဂါအကြောင်းကိုပဲတပုံယောဂါတွေပို့ပြီးဖြစ်နိုင်တယ်လို့အဲသဘောမကောင်းတဲ့ခါကြလို့ရှိရင်တပုံယောဂါတွေယောဂါတွေဖြစ်တာများရင်လေအဲ့ဒီမှာရှိနေတဲ့ bacteria တမျိုးကြောင့်နှလုံးယောဂါဖြစ်နေတဲ့ခြေနေမျိုးတွေရှိတယ်ဆိုတာလည်း research တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုနေထားကဒီသွားနဲ့ကတွင်ကျမကြီးနဲ့ပတ်သက်ပြီးတော့ဒီဆောင်ရှောက်မှုကူးဆိုင်မှုပေါ့နော်တစုံတရာချေချေပြည့်ပြည့်မဖြစ်တဲ့ခါကြတော့ဒီအထွေထွေယောဂါတွေဖြစ်တဲ့နှုန်းကလည်းပိုများလာတဲ့အနေအထားမျိုးဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ထွေထွေယောဂါဖြစ်တဲ့နှုန်းအနေနဲ့ကတော့ဒီသွားနဲ့ကရင်ယောဂါကိုသွားနဲ့ကရင်တန့်ရှင်းမှုတက်ကူးမဆိုင်တဲ့လူတွေမှာတော့ဒီယောဂါမျိုးတွေဖြစ်နိုင်မှု chance တော့ပိုများတယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ဆရာတို့ဒီမြန်မာနိုင်ငံအထောက်အထားရောနိုင်ငံတကာအထောက်အထားအနေနဲ့ရောဘယ်လိုမျိုးထူးထူးခြားခြားပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတွေ့တာရှိလဲ
သွားနဲ့ကရင်ယောဂါနဲ့ခန္ဓာကိုယ်ယောဂါတွေနဲ့ဆက်စပ်မှုဆိုတာတွေကတော့လက်ရှိနိုင်ငံမှာလည်းရှိတဲ့ထောက်ထားတဲ့အများကြီးရှိပါတယ်ကျွန်တော်စီမှာလည်းတွေ့နေရတော့ရှိပါတယ်အခုဒီကျန်းမာရေးရှင်တွေကဒီသွားနဲ့ကရင်ပြဿနာတွေကိုလည်းဖြစ်ပေါ်စေပါတယ်ကျန်းမာရေးဖြစ်တဲ့အခါမှာဆိုဆီယောဂါနှလုံးယောဂါအရှူလာညာယောဂါအတားကင်ဆာယောဂါတွေနဲ့ဆက်နွယ်နေတာကိုကျွန်တော်တို့ဒီမှာလည်းတွေ့နေရရှိပါတယ်။အဲ့တော့သွားနဲ့ကရင်ကျမ်းမာရေးကိုအကောင်းအောင်ကျူးစားခြင်းဟာအထူးသဖြင့်ကျမ်းမာရေးကိုထိန်းသိမ်းနိုင်မှုတကအလုံးရေးပါတဲ့အချက်ဖြစ်တယ်ဆိုတာကိုတွေ့ရပါတယ်။နောက်ဒီ WHO ရဲ့ Global Health Survey တွေရလည်း2015ခုနှစ်မှာလုပ်ခဲ့တဲ့ data တွေရဆိုလို့ရှိရင်တစ်ကမ္ဘာလုံးမှာလူကြီးပေါင်း 3.9 billion လောက်ကသွားနဲ့ကရင်ယူတာတွေခံစားနေကြတာရှိပါတယ်။အဲ့ဒီဒီပြင်မှာလူကြီး39.5 million ဆိုလို့ရှိရင်လေအခုဆက်နေတဲ့နာတာရှိယောဂါပေါ့နော်ကျွန်တော်တို့ခေါ်တာတော့ non communicable disease လို့ကျွန်တော်တို့ခေါ်ပါတယ်အဲ့ဒီထဲမှာသွားနဲ့ green ယောဂါလည်းပါဝင်ပါတယ်ခင်ဗျဆိုတော့ဒီယောဂါတွေအကြောင်းမလို့ ဒီဆုံးလို့နေပါလို့ရှိရင်လေဒီတွားနဲ့ drink ကစားအပါဝင်တခြားကင်ဆာရောဂါတွေကြောင့်မဆိုးရှင်ကိုလေ 8.8 million လောက်ကဒီကမ္ဘာလုံးတိုက်တာနဲ့ဒီဆုံးမကြဖြစ်ပါလေခင်ဗျအဲ့ဒီတော့ green ကင်ဆာကြောင့်မဖြစ်တာပဲဖြစ်မယ်တွားနဲ့ green မကောင်းတဲ့အတွက်ကိုနှလုံးသားကဖြစ်သွားတဲ့တကူအဲ့ဒီကြောင့်မလို့ဒီဆုံးရတယ်လေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တွေ့နေရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီတွားနဲ့ green ကျန်းမာရေးစမကောင်းခဲ့တဲ့အတွက်ဒီနောက်ဆက်တွဲပေါ့နော်ဒီသေစီနိုင်တဲ့အထိဖြစ်ရတာဆိုတော့ဒီတွားနဲ့ green အခြေခံအဖြစ်ပေါ့ဆရာနော်ကျန်းမာရေးကောင်းအောင်အရေးကြီးတဲ့အတွက်ဘာတွေအဓိကအကျိုးဆောင်တယ်လဲ
အဓိကလိုအပ်တဲ့ချက်ကြီးဆိုရင်တွားနဲ့ green တန်ရှင်းရေးအဓိကအရေးကြီးဆုံးပဲလို့ကျွန်တော်တို့ပြောပြရစီတန်ရှင်းရေးဆိုတဲ့နေရာမှာစနစ်မှန်ကြီးစနစ်နဲ့တွားတိုက်တာဒီမှာတော့တိုက်တာဒါဒီကောင်ပါလာပါမယ်ခင်ဗျာဆိုတော့ဒီကြားထဲမှာတခြား risk factors တွေလည်းကျွန်တော်ရှောင်မှုလိုပါတယ်ခင်ဗျာ
ဒီ NDA ရှိတဲ့ဒီအနေအထားတွေပေါ့ဆရာနော်ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့ဘာနဲ့ green နဲ့ပတ်သက်တဲ့ကျွန်တော်အလေးချင်းအပြုအမူလေးတွေပြောင်းရတာမျိုးရှိပါတယ် risk factor တွေပြောရမယ်ဆိုလို့ရှိရင်တော့ healthy diet ပေါ့နော် balance diet တွေကျွန်တော်တို့စားနိုင်လို့ရှိရင်ပိုပြီးစင်ပြပါမယ်ဒါပဲလို့ဆိုတော့ပင်းကြီးစားတွေ snacks တွေမှာများသောအားဖြင့်ကြားတတ်ဒီပါလာမျိုးရှိပါတယ်တော့ကြာရှည်ခံပြည်ပထားတဲ့အစားအသောက်တွေအချို့ကြီးပေါ့နော်အဲ့ဒါကြီးကြောင့်မို့လို့ရှိရင်ပိုးစားတာကိုအဓိကဖြစ်ကိုအားပေးမှာပါခင်ဗျာဆိုတော့အဲ့ဒီပြင်မှာစီးရိုးနှလုံးကင်ဆာရောဂါတွေတောင်းပေးတဲ့အချက်တခုဖြစ်ပါတယ်အကြအလုံးကျွန်းစားသုံးခြင်းပေါ့နော်နောက်ဆေးလိကတော့ကျွန်တော်တို့ကလုံးဝကိုမတောက်တင်ဘူးလို့ကျွန်တော်တို့ပြောပြရစီဆေးလိတောက်ခြင်းကလည်း green touch ရှင်ကို green ချမှာယူလဲတော့ ठीक ဲစီမှာဖြစ်ပါတယ်ခင်ဗျာနောက်ဒီမနိုင်ငံမှာကွန်ဆာတဲ့ကိစ္စအဒရိုလီကိုရေးပါတဲ့ကိစ္စတွေတွေရှိနေပါတယ်ဒီလိုကြီးကောင်းတာရှိရင်ကွန်ဆာတာရှိတယ်အဲ့ဒီကူ brain cancer case ရတယ်တော်တော်များကိုတွေ့နေရတယ်ကျွန်တော်တို့ပြောလို့ပါတယ်နောက်ရက်ကူအလွန်ကျွန်တော်တောင်းတာကတော့လေ green yoga တွေဖြစ်တဲ့အခါမှာအထောက်ပံ့ပြုတဲ့ factor တခုလေကျွန်တော်တို့ပြောလို့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာဒီပုံမှန်စနစ်တကျသွားတိုက်တာနဲ့အချိန်မှန်သွားတိုက်တာပေါ့ဆရာနော်အဲ့တော့ဘယ်လိုမျိုးဒီစနစ်တကျတိုက်ရမလဲ
ဒီတော့ net green tension mode တခုသွားရဲ့ရင်းနှီးအကုန်လုံးပေါ့နော်များသောအားဖြင့်တော့ဒီမြင်ရတဲ့ရှေ့ပိုင်းကိုပဲအဓိကတိုက်ကြတာမျိုးများတယ်အဲ့တော့ doctor အတွင်းထဲမှာ brush က accessible မဖြစ်တဲ့နေရာမျိုးတွေမှာတော့လည်းတော့တိုက်ရတာနဲ့ခင်းနေနေရာတွေမှာတချို့တွေကလည်း short ပြီးတော့ကိုမတိုက်နိုင်တဲ့ခါကျတော့လွတ်နေတာမျိုးတွေရှိရင်ရှိနိုင်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကတွားတိုက်နေကိုတွားရင်မျက်နှာပြင်အကုန်လုံးအဖုံးပေါ်မှာပေါ်နေတဲ့တွားရင်မျက်နှာပြင်ဝါးတဲ့မျက်နှာပြင်ရောရှေ့မျက်နှာပြင်နောက်မျက်နှာပြင်ဆိုတာမျိုးတွေအားလုံးကိုတိုက်ဖို့လိုပါမယ်နောက်ရေးချီးဆုံးကတော့ dental floss တွားဖို့ကျူပေါ့နော်သုံးနာလေးရောလည်းကျွန်တော်ပို့ပြီး exercise ပို့လို့လုပ်ပါတယ်ခင်ဗျာအဲ့ဒါဆိုအဓိကကျတာတွားကြွတွားကြမှာတန်ရင်ခဲ့တဲ့အစားအသောက်တွေကပြစားဖို့သဖုံးရုံမျိုးတကူအားပေးလိုပါပဲခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးထင်အချိန်မှန်တိုက်ဖို့ဆိုတဲ့နေရာမှာဆိုင်ဘယ်လိုအချိန်တွေမှာတိုက်တယ်လဲ
အဓိကအစားစားပြီးရင်တော့သွားတိုက်ရမှာပဲအစားစားလို့ရှိရင်ဒီကတည်းကဒါအစားကျွင်းစားကြံကြံလို့ရှိရင်မတန်ရှင်းလို့ဆိုတော့ပြောရမယ်ဆိုတော့အဲ့တော့အရင်ကလေးကလူတွေကမရှိခဲ့တဲ့အလေးချက်တကူကတော့ကျွန်တော်တို့စူးစကားလေးတောင်ရှိပါတယ်စောစောအိစောစောထညနာတက်သွားတိုက်ဆိုပြီးတော့အဲ့လိုရှိကြပါလေအကြေတန်းကျတော့ပို့ပြီးတော့အထူးယူဆိုင်စီနေတာတော့ညအိခန်ကြီးမှာသွားတိုက်ဖို့ကယူဆိုင်စီနေပါတယ်အဲ့ဒါအရေးကြီးဆုံးအချိန်ဖြစ်ပါတယ်ဒါဖြစ်လို့ဆိုတော့တ냐လုံးကိုယ်စားထဲမှာအစားကျန်စားကျန်နေရှိနေမယ်ဆိုလို့ရှိရင်ဒီစားသောက်တွေကနေပြီးတော့ဖာမင်းဖြစ်ပြီးတဲ့အခါကျတော့ပိုးစားတဲ့ကိစ္စဖုံးရတဲ့ကိစ္စတွေကိုအားပေးမှဖြစ်ပါတယ်အဲ့တော့ညအိခန်ကြီးမှာသွားတိုက်ထားလိုက်ပြီးဆိုလို့ရှိရင်တ냐လုံးကိုယ်ပေါ်မှာမစားတော့အိပ်ပျော်နေတဲ့အခါကျတော့မနေ့ကိုလို့ရဲ့အချိန်မှာကိုယ်စားထဲမှာတန်ရှင်းနေမှာဖြစ်ပါမယ်အဲ့တော့ရုပ်တရက်မှာသွားတိုက်စီရမလိုပါဘူးအဲ့လိုထားလာတဲ့အချိန်မှာပေါ့နော်အဲကူကပါဇက်အနံ့တက်မကောင်းဘူးထင်လို့အလုပ်တွေပဲကျင်းတော့လုပ်မယ်ဆိုလုပ်လို့ရပါတယ်။လုပ်ပြီးတော့ breakfast စားပြီးတဲ့အချိန်မှာပထမဆုံးအစာစားပြီးတဲ့အချိန်မှာတော့သွားတိုက်ဖို့အရေးကြီးရပါတယ်ခင်ဗျ။အဲ့အချိန်ရတဲ့နောက်ဒုတိယအရေးကြီးတဲ့အချိန်ဖြစ်ပါတယ်။ကျန်တဲ့နေ့လည်နေ့ကမှစားပြီးတောက်ပြီးတဲ့ခါမှာသွားတိုက်ရတော့အကောင်းဆုံးပါပဲ။စားပြီးတိုင်းမှာသွားတိုက်နိုင်တော့အကောင်းဆုံးဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျာမားရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါတယ်ရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။လွန်ခဲ့တဲ့အနှစ်90ကျော်ကလေးကတက်ဝင်လှုပ်ရှားလာတဲ့မောင်ခိုစီးပွားရေးဟာဒီကနေ့ထိရှင်သန်နေတော့မယ်ဖြစ်ပါတယ်။မောင်ခိုစီးပွားရေးကြောင့်တိုင်းပြည်နှစ်နာဆုံးရှုံးပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကိုညာဝင်းရောင်နဲ့အတူတင်ပြထားပါတယ်ရှင်။
လွန်ခဲ့တဲ့ဆယ်နှစ်ကာလ2005နဲ့2014အကြားမှာကျောက်စိမ့်20ရာခိုင်နှုန်းကသာတရားဝင်တင်ပို့နိုင်ခဲ့ပုံကိုဖေဖော်ဝါရီလ6ရက်နေ့ကအမျိုးသားလွှတ်တော်မှာဆွေးနွေးကြောင်းသိရပါတယ်။တရားမဝင်တဲ့မောင်ခိုဈေးကွက်မှာရောင်းတာက80ရာခိုင်နှုန်းဖြစ်နေပါတယ်။မြမပြည်မှာနေဆက်ဂိတ်စခန်း16ခုပင်လယ်စိတ်ကား5ခုနဲ့ပို့ကုန်တွဲကုန်ယုံ4ခုရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့နေဆက်ဒေသတွေမှာလည်းသူမိသူဟာနဲ့ရောင်းဝယ်ကြတာမို့အစိုးရလက်လန်းမမီတဲ့နေရာတွေဖြစ်ပါလေ။ဒါလို့ဖြစ်နေတာနှစ်ပေါင်းကြာပြီဖြစ်ပါလေ မောင်ခိုကုံတွယ်မှုအများဆုံးနေရာဟာတိုင်းမြန်မာနယ်စပ်ဒေသလို့ပြောနိုင်ပါတယ်မဆလာခေတ်မှာအစိုးရဌာနတွေကိုယ်တိုင်တိုင်းမြန်မာမောင်ခိုဈေးကွက်ကိုအားကိုးခဲ့ရပါတယ်အခုတော့အာဆီယံစီးပွားရေးအသိုက်အဝန်းစီမံကိန်းအရနိုင်ငံချင်းချိတ်ဆက်ကုံတွယ်တဲ့စနစ်ကိုကျေသုံးမှာမို့တိုင်းမြန်မာနယ်စပ်ကုံတွယ်မှုဟာအရေးပါလာပါတယ်ဒါကြောင့်တိုင်းမြန်မာမောင်ခိုကုံတွယ်မှုကိုတရားဝင်ကုံတွယ်ရေးဖြစ်လာအောင်ဆောင်ရွက်ဖို့ဒုသပ္ပရဦးမြင့်စွေကနိုဝင်ဘာလကမြရီမြို့မှာပြောဆိုသွားပါတယ်အပြောလွယ်ပြီးလက်တွေ့လုပ်ဖို့ခက်ခဲတဲ့ကိစ္စဖြစ်ပါတယ
်မောင်ခိုကုံတွယ်မှုကြောင့်မြန်မာနိုင်ငံနှစ်နာဆုံးရှုံးရပုံတွေကိုဩစတြေးလျနိုင်ငံအက်ဒစ်ခါဝန်တက္ကသိုလ်ဥပဒေဌာနသုတေသီရွှေစင်ကိုက2016မှာစာရန်တစောင်ပြုစုထားပါတယ်ဤမျိုးစုံနဲ့တစ်ထုပ်ယူလို့တော်ပြုံ TV တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရာသီဥရုဖောက်ပြန်တဲ့ဒဏ်ကိုတိုင်းသူပြည်သားတွေခံနေကြရပါတယ်တင်လုံးတင်ပို့မှုကို2014မှာပိတ်ပင်လိုက်ပေမဲ့တင်လုံးမှောင်ခိုတဲ့သတင်းတွေကိုကြားနေရဆဲဖြစ်ပါတယ်တစ်ခိုးထုတ်မှုရှိနေတာဟာတရားဥပဒေကိုဂရုမစိုက်ကြောင်းပြနေတာဖြစ်ပါတယ်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းသူတို့နီးနဲ့သူတို့တစ်လုပ်ငန်းမှာရန်ပုံငွေရှာကြပါတယ်တစ်လုပ်ငန်းမှာအဂရိလိုက်စားမှုအမြင့်တွဲနေတာဟာအစိုးရဗန္နာရေးကိုရောအုတ်ချုပ်ရေးကိုပါထိခိုက်စေတယ်လို့သုံးသပ်ကြပါတယ
်ယူနန်ကိုနီးမျိုးစုံနဲ့တစ်တင်ပုတ်ပုံကို EIA သဘာဝဝင်းကျင်အဖွဲ့က Organize KO ဆိုတဲ့အစီရင်ခံစာ2015မှာထုတ်ပြန်ထားပါလေစစ်ကရက်တင်သွင်းမှုကို2013မှာပိတ်ပင်ပေမဲ့အင်းနီးချင်းနိုင်ငံတွေကမောက်ခိုတင်သွင်းလို့ပြဿနာပေါ်ရပုံကိုလည်းရွှေစင်ကိုရဲ့စာရမှာဖော်ပြပါတယ်တရုတ်ပြည်မှာစစ်ကရက်အတုအလိတ်တန်းပေါင်း၄သိန်းလောက်နှစ်စဉ်ထုတ်လုပ်ကြောင်းသိရပါတယ်မြန်မာစစ်ကရက်မောက်ခိုဈေးကွက်ကိုတရုတ်အိန္ဒိယနဲ့ထိုင်းကအများဆုံးတင်သွင်းပါတယ်ပြည်တွင်းထုတ်စစ်ကရက်ကိုအခွန်တိုးပြီးကောက်နေပေမဲ့မောင်ခိုဈေးကွက်ရှိနေတာမို့ထိ ंछ ုပ်ဖို့ခက်ခဲပါတယ်ကိုစားဆဲလိုက်တော့မှကြောင့်ပြည်သူ့ကျန်းမာရေးချို့တဲ့ရပါတယ်ကျန်းမာရေးကာကွယ်တဲ့ဥပဒေရှိပေမဲ့အဂတိလိုက်စားမှုကြောင့်မကျင့်သုံးနိုင်တာများပါတယ
်လက်ပေးလက်ယူမှုနေရာတိုင်းလူလူမှာရှိနေတာဟာလေမောင်ခိုလုပ်ငန်းကိုရှင်သန်စေတဲ့အခြေခံအကြောင်းတစ်ခုဖြစ်ပါတယ်အဂတိလိုက်စားမှုတိုက်ဖြည့်ရေးဥပဒေကိုဦးသိန်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းပြီးအဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်ကို2014ဩဂုတ်လမှာဖွဲ့စည်းခဲ့ပါတယ် NLD အစိုးရအသစ်တက်လာပြီးနှစ်နှစ်ကြာတော့အဂရိလိုက်စားမှုတိုက်ဖြည့်ရေးကော်မရှင်အသစ်ကိုလွန်ခဲ့တဲ့နှစ်နိုဝင်ဘာလတည်းမှာဖွဲ့စည်းပါတယ်ဒါပေမဲ့အဂရိလိုက်စားမှုပပျောက်ဖို့အများကြီးလိုပါသေးတယ်ကော်မရှင်ကလိလာစုံစမ်းပြီးအရေးယူဖို့ရဲတပ်ဖွဲ့ကိုအကြောင်းကြားတဲ့အမှုတွေထဲမှာအရေးယူခံရတဲ့ဝန်ထမ်း12ဦးထွက်ပြေးတင်းချောင်နေတဲ့သတင်းကိုလူသိများပါတယ်ရဲတပ်ဖွဲ့ website မှာတရားခံပြေး12ဦးအကြောင်းကြေညာပြီးမကြမီလူမှုကွန်ရက်တစ်ခုလုံးမှာပြန့်နှံ့သွားပါတယ
်မောင်ခိုစီဝါရေးနှစ်ရှည်လာများကျင့်သုံးလာတဲ့စိုးကျိုးကိုမြန်မာပြည်သူပြည်သားတွေခံစားနေရပါတယ်တစ်မောင်ခိုနဲ့ကြောင်းမြတ်မောင်ခိုလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရေကြီးတဲ့ဒဏ်ကိုမကြာခဏခံကြရပါတယ်တစ်တော့ထိန်းသိမ်းရေးကိုအဓိကထားတဲ့ဝန်ကြီးဌာနနဲ့တစ်တော့နေရာမှာစိုက်ပျိုးရေးလုပ်ငန်းတည်ထောင်ခြင်းနဲ့ဝန်ကြီးဌာနတို့ policy ပြဋိပက္ခဖြစ်နေတာဟာလေပြဿနာတစ်ခုဖြစ်ပါတယ်။အစိုးရ policy တွေကိုထိရောက်စွာအကောင့်တွေဖော်နိုင်စွာမရှိတာဟာလေမြန်မာပြည်ရဲ့အဓိကအားနည်းချက်တစ်ခုဖြစ်ပါတယ်။မောင်ခိုကုံသွဲမှုအများစုဟာနေစပ်ဒေသကိုကျော်ဖြတ်ရတာဖြစ်လို့နေစပ်ဒေသမှာအေဂျင့်ပြီးတရားဥပဒေစိုးမိုးနိုင်မှသာမောင်ခိုဈေးကွက်ကိုထိန်းချုပ်နေမှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်တွေပြင်ဆင်တဲ့ဒေသမှာမောင်ခိုဈေးရှင်တန်နေတာတွေ့ရပါတယ်။ဒါကြောင့်မောင်ခိုစီးပွားရေးနှေးပါစီဖို့အတွက်နေဆက်ဒေသမှာငြင်းချမ်းပြီးတရားဥပဒေအတိုင်းလုပ်ကိုင်နိုင်ဖို့လိုပါတယ်။ဒေသကတိုင်းရင်းသားတွေတရားဝင်စီးပွားရေးလုပ်ကိုင်နိုင်တဲ့အခွင့်အလမ်းများလာရင်များသလိုမောင်ခိုလုံကမှာပါဝင်တဲ့အတိုင်းဒါလည်းနှေးပါသွားနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။
ဥက္ကဋ္ဌမြန်မာရေးတုံသက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါလိမ့်ရှင်။
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi ko thin hat tin set tha ra phit ba de
mingla ba shin jama ga a mi ba fi ba wai no da ri tin set tha de di da bat tan yin tadin lwa ma na sin ya ma ri ga ro ရင်နံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လယ်မြေနဲ့ဥယျာဉ်ခြံမြေတွေကိုရောကြီးပေးဖို့တရုတ်ရေနံကုမ္ပဏီ CNPC နဲ့မြမရေနံနဲ့သဘာဝတန်ဝေကုမ္ပဏီ MOGE တို့ကိုလယ်သမားတထောင်ခန့်ကရခိုင်ပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့ TNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကိုတင်းရှောင်နေရတဲ့စစ်ဘေးရှောင်တွေအိမ်မပြန်နိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပ
ါ။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်နိုင်ငံကုမ္ပဏီ CNPC နဲ့မြမရေနံနဲ့တဘာဝတငွေကုမ္ပဏီ MOGE တို့ကရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်တွေနဲ့ဥယျာဉ်ခြံမြေတွေအတွက်ရောကြီးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လက်သမားတထောင်ခန့်ကအမ်းမြို့မှာဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမတ်လ22ရက်နေ့ကအမ်းမြို့မြေစည်ရင်ရုံးကနေစစ်တွေရန်ကုန်ကားလမ်းအတိုင်းချီတက်ပြီးမြို့နယ်ထွေအုပ်ရုံးရှိရင်းမှာလက်သမားတထောင်ခန့်ကစိုင်းပုတ်တွေကင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါ။ပြက်စီးသွားတဲ့လေယာဉ်မြေတွေဥယျာဉ်ခြံမြေတွေအတွက်ရောကြီးပေးဖို့နဲ့စကြက်မြေတွေကိုပြန်ပေးဖို့ပြည်နယ်အစိုးရတာဝန်ရှိသူတွေကကွင်းစင်စစ်ဆေးခဲ့ပြီးသဘောတူထားပေမဲ့ CNPC နဲ့ MOGE တို့ကရောကြီးပေးဖို့ပြက်ကွက်တဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါရယ်ဆန္ဒပြကြတဲ့လယ်သမားတွေကတော့အမျိုးနယ်ကြောက်မြောင်းအုပ်စုနှွယုံတောင်အုပ်စုတောင်ဖီလာအုပ်စုအပါအဝင်ကျေးရွာအုပ်စု၉ခုကလယ်သမားတွေဖြစ်ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားနေတာကြောင့်ဒေသခံလူစုတွေလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့26ရက်နေ့ကကြောင်မဲဝင်သူခိတ်မှာမိုင်းသုံးလုံးပောက်ကွဲခဲ့ပြီးမိုင်းချင်းလင်းရေးတပ်ဖွဲ့ကတပ်ကြည့်သူပခုံးမှာမိုင်းစားအထိမှန်ခဲ့ပါတယ်။မလ25ရက်နေ့တုန်းကတော့ကြောင်မဲမြို့နယ်မန်ပုံရွာဖုန်းကြီးကျောင်းကဖုန်းတော်ကြီးတစ်ပါးနဲ့ကိုရင်ငယ်တစ်ပါးပန်းမုံတောင်မှာရေရင်သွားရှာရင်မိုင်းပောက်ကွဲခဲ့လို့မိုင်းစားအထိမှန်တန်ရန်ရပြီးအခုကြောင်မဲမြို့စေယုံမှာစေဝါကူးစားမှုခံနေရပါတယ်။မလ၁၈ရက်နေ့တုန်းကတော့ကြောက်မဲမြို့နယ်မိုင်းငုံအုပ်စုတော့ဖေးပါမှာလက်ဖက်သွားခုတဲ့ရွာသူနိုင်အဟန်ခြံထဲမှာတည်းမိုင်းနေမိပြီးတေဆုံးသွားခဲ့ပါတယ်ကြောက်မဲမြို့နယ်ဘက်မှာအစိုးရတပ်ဖွဲ့အပြင်တမ်းမလောင်တပ်ဖွဲ့တောင်ပိုင်းချမ်းမြေတပ်မတော် RCSS နဲ့မြောက်ပိုင်းချမ်းမြေတပ်မတော် SSPP တို့လှုပ်ရှားနေပါတယ်
NCA လက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီအနေနဲ့ဒေတာတွင်အကြိုလူထုတွေ့ဆုံပွဲကျင်းပဖို့ကိုတက်မတော်ကနေကန့်တတ်ထားတာကြောင့်အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရွှေဆိုင်လိုက်ပြီလို့ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်နိုင်ဝင်းလာကပြောပါတယ်အမျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲများပြုလုပ်တဲ့ရက်ရွှေဆိုင်လိုကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ထံကိုမတ်လ26ရက်နေ့မှာအကြောင်းကြားထားတာဖြစ်ပါတယ်။မွန်ပြစ်သစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းအခုလိုကန့်သတ်မှုတွေရှိလာတယ်လို့လည်းနိုင်ဝင်းလာကဆိုပါတယ်
။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝေါ်ဒေသတွင်လုံခြုံရေးဆွေးရတဲ့အချိန်ကြောင့်ဒေသခံရွာသား80ကျော်ဟာမြန်ကြီးငူစစ်ဆောင်စခန်းကိုဆက်မှန်သိမ်းဆောင်လာတယ်လို့မြန်ကြီးငူစစ်ဆောင်ကူညီရေးဥက္ကဋ္ဌစောပိုင်ပိုင်ကပြောပါတယ်မြန်ကြီးငူစစ်ပေးဆောင်စခန်းကိုဆက်မှန်ရောက်ရှိလာတဲ့အိမ်တော်စုတွေဟာလှိုင်းပွဲမြို့နယ်ပါပလုခီကျေးရွာကဖြစ်ပြီးဒေသတွင်းမြေမြုပ်မိုင်းအန္တရာယ်ကြောင့်သိမ်းဆောင်လာရတယ်လို့သူကပြောပါတယ်လှိုင်းပွဲမြို့နယ်ဆက်ဖက်ပါပလုခီဒေသမှာတိုးသက်သောဗုဒ္ဓဘာသာကရင်မျိုးရတ်တမတော် TGP ခွဲသက်ဖွဲ့နဲ့ကရင်ပြည်နယ်နေချားဆောက်တပ် PGF တို့ကြားတိုက်ပွဲဖြစ်ပွားနေသလိုမြေမြုပ်မိုင်းအန္တရာယ်ကလည်းစိုးရိမ်စရာအနေအထားမှာရှိနေပါတယ်ပြည်ထောင်စု2015ခုနှစ်တုန်းကဘူမူကြီးစောစောင်းအောင်ဦးစီးတဲ့ခွဲထွက် TGB တပ်ဖွဲ့နဲ့ကရင်နယ်ခြားစောက်သတ်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မဲရဝေါ်ဒေသကရွာသား 9,000 ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးငူဘက်ကိုတိမ်းရှောင်လာခဲ့ရပါတယ်
။မွန်ဂိုစားပြုတ်ပါတီပေါ်ပေါက်လာဖို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့မွန်အမျိုးသားပါတီ MNP ပါတီတို့ပါဝင်လာဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မွန်ဂိုစားပြုတ်ပါတီအကောင့်ထယ်ဖော်ရေး22ဦးအဖွဲ့ဥက္ကဋ္ဌနိုင်ကောင်းရွတ်ကပြောပါရယ်မွန်ဂိုစားပြုတ်ပါတီအကောင့်ထယ်ဖော်ဆောင်ရမှာ AMDP MNP နှစ်ပါတီမပါဝင်ဘူးဆိုရင်ပြည့်စုံမှာမဟုတ်တာကြောင့်နှစ်ပါတီပါဝင်လာဖို့အတွက်လာမယ့်ဧပြီလလမှာမိမိတို့အဖွဲ့လုတ်ကင်ဆောင်ရွက်ခွင့်ရှိတဲ့တက်တန်းအတွင်ကြိုးပမ်းသွားမယ်လို့ဆိုပါရယ်မွန်နိုင်ငံရင်းညီလာခံရဲ့ဆုံးဖြတ်ချက်တွေဟာမိမိတို့ပါတီနဲ့မသက်ဆိုင်တယ်လို့ဒီညီလာခံနဲ့ပတ်သက်ပြီးသူတို့အကောင့်ထယ်ဖော်နေတဲ့ကိစ္စတွေအပေါ်မှာမိမိတို့အနေနဲ့မဝေဖန်လို့ဘူးလို့လည်းမွန်အမျိုးသားပါတီအထွေထွေအတွင်းရေးမှူး
နိုင်လ yi တမကပြောပါရယ်ပြီးခဲ့တဲ့ဇန်နဝါရီလ 23 နဲ့ 24 ရက်နေ့တွေမှာကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံဆုံးဖြတ်ချက်အရမွန်ကိုစားပြုပါတီအကောင့်ထဲပေါ်ရေး 22 ဦးအဖွဲ့ကိုရွေးချယ်ဖွဲ့စည်းခဲ့တာဖြစ်ပြီးအဖွဲ့ရဲ့တက်တန်းကို 6 လတတ်မှတ်ထားပေးပါရယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ TNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်အုပ်စုတွေကိုရောက်နေတဲ့ကျေးလက်3ရွာကဒေသခံ3ရွာကျော်ဟာလာဝက်ကြပြီဖြစ်ပေမဲ့နေရက်ကိုမပြတ်နိုင်သေးပဲရှိနေပါတယ်။ပြစ်ခတ်မှုတွေညှိနေပေမဲ့စစ်ဘေးရှောင်တွေဘာကြောင့်မပြတ်နိုင်သေးတာလဲ။နမ်ဟောင်ကလည်းစူးစီးတင်ဆက်ပေးပါမယ်ရှင်။
နမ်တူမြို့နယ်မန်ဆမ်အုပ်စုဖုန်ကြီးကျောင်းမှာရောက်ရှိခိုလုံနေကြတဲ့နမ်ပါရွာစုပ်မွန်းရွာနယ်ပင်းထုံရွာကလူတွေတရာကျော်နဲ့မြို့တွင်းကပုတ်ပါယုံကျောင်းမှာရောက်ရှိနေတဲ့ဝမ်ဆော့ကျေးရွာပန်းကုတ်ဝန်နာနာတီမန်ဝါညောင်ပန်လာရွာကလူဦးရေနေရာကျော်ဟာနေရက်အတွင်းတိုက်ပွဲမကြာခဏဖြစ်နေသေးတာမို့နေရက်မပြန်ရဲကြက်သေးတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီစိုက်ပညာကအခုလိုပြ
ကိုတိကောင်းလာအဲ့မှာဆက်တယ်ပြတ်ကုန်ဒီပဲနေနေလာဆက်ရရှော်ပါဘူးအခုတကီမိပြန်ဆက်တယ်နဲ့ရေးတဲ့တန်တော်ကနေပြီးတော့မိပြင်းနဲ့အတွက်ဒီကလုံးကျုံကြီးယူပေးတဲ့အနေနဲ့နေနေချင်းလေးရေလောက်တဲ့ခါကျတော့တိုက်ပွဲငယ်လေးတွေဖြစ်တာပေါ့သူတို့အဲ့ဒီဒေသကလူတွေကမှပြန်ရေးကြပြီးအဆုံးမှစံပြအောင်စုခုံးကြောင်းမှာသူတို့နေနေကြတယ်ဆင်း
အန်ဒီယွာရီမာတီအန်အယ်အေနဲ့အာစီအက်အက်စ်တာတိုက်ပွဲရင်းနေနေပြီမဲ့အစိုးရတက်မတော်တတ်မှခွန်ခွန်လက်အောက်ခံစစ်ကြောင်းတွေကတရွာဝင်တရွာထွက်နေမြင်ရှင်းလင်းရေးတွေလုပ်နေပြီးရွာသားတွေရဲ့ကြက်ဝက်တွေကိုယူဆောင်စားသုံးနေကြတယ်လို့နေရမပြန်နိုင်သေးတဲ့နှံ့ပါရွာသူနန်းစင်ကရှမ်းပါဒါနဲ့ပြောပါတယ်
ไปฮัทเมืองขึ้นในมันเขาออกในวันเขาอยู่ก็มาเอากินมูกินโซยาสิตะกะจมารุยาเทวินบิเจ็ดดิวัดดิโกอยู่ซาเดคุยดิบามจัมบูตะเพ่วินตะเพ่ถั่วนี่รอติชุแลยอจีตะตองณตองไปเดอะญาโรอะเพียงโดไม่ไปบ่เนาะจมารุเจนวาดิโซยินลำมาจีเนนี้เดวันนังงูมารอลาท้ายาล่ะบ่
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အနေနဲ့လဲစစ်ဘေးရှောင်နေရတဲ့ရွာသားတွေကိုကူညီထောက်ပံ့မှုပေးသွားမှာဖြစ်ပြီးတအားတပ်ဖွဲ့နဲ့လဲဆွေးနွေးနိုင်အောင်လို့မိမိအဖွဲ့အစည်းအတွင်းဆွေးနွေးမှုပြုလုပ်သွားမယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ်
ဒီဆိုးစေရက်နေ့မှာတို့အဲဒီခမ်းမင်းများတို့တို့ရွာပြန်သွားမှုရှိတယ်ကျွန်တော်တို့ကိုကူညီရတာကအဲဒီမိလောင်သွားတဲ့နော်ဟိုဂွန်ပေါ်ကဟိုဆောင်ရွာပေါ့နော်ဝန်တန်းဆိုတာသူအေးရခင်းတွေဟိုဟာတို့ဘာလို့ပေါ့နော်ဟိုဆောင်တို့အဲ့ဒါတွေကြောက်ကူညီလာကြည့်တယ်ခါကတော့ကျွန်တော်တို့ဒီတွေ့ဖို့ဒီလာလောက်ထဲမှာဟိုတွေ့ဆုံဆွေးနွေးဖို့ကိုရက်ချင်းနေလေးထားတယ်ဒါပေမဲ့အခုတော့
တအန်တပ်ဖွဲ့ TNLA နဲ့ RCSS SSA တို့ဟာမတ်လ3ရက်နေ့ကစပြီးနမ်တူမြို့နယ်နားဆိုင်ကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တဖက်မှာလည်းသူတို့နှစ်ဖွဲ့ဟာအစိုးရတပ်နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အစိုးရစစ်တပ်ကစစ်လေယာဉ်နဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်ရွာသားတွေဟာနမ်တူဘက်စစ်ဘေးရှောင်လာခဲ့တာရက်တတန်နှစ်ပတ်ကျော်ပြီဖြစ်ပါတယ်။
ဆက်ပြီးတော့တနင်္ဂနွေနေ့အဖြစ်ခတ်ရက်စဲရေးသဘောတူစာချုပ်NCA လက်မှတ်ရေးထိုးထားတဲ့မူပြီးသက်ပါတီဟာမွန်လူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလမှာကျင်းပပြုလုပ်နိုင်ဖို့စီစဉ်ထားပြီးမဲ့ဆွေးနွေးပွဲမတိုင်ခင်မှာအကြိုလူထုတွေ့ဆုံဆွေးနွေးပွဲတွေမကျင်းပဖို့တက်မတော်ကနေကန့်သက်ထားတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကိုလည်းရွှေ
party ပြည်တွင်းရေးရာတာဝန်ခံနာဝင်းလှကအခုလိုပြောပါတယ
်ကျွန်တော်တို့လူလူစုစုံပွဲတွေလောက်လောက်ပြီမှာပဲကျွန်တော်တို့ကဒီအမျိုးသားတိနိုင်ငံရေးစုစုံပွဲကိုဆက်လုပ်ခြင်းနဲ့အနေနဲ့ပြီးတော့လူလူစုစုံပွဲတွေလောက်ခြင်းမှာပဲကျွန်တော်တို့ဒီအမျိုးသားတိကိုလုပ်နိုင်မယ့်ရည်ရွယ်ချက်ပြောမယ်
မွန်ပြည်တဲ့ပါတီအနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကျိုးလူထုသွေးဆောင်ပွဲကျင်းပတဲ့အစီအစဉ်မှာတပ်မတော်ဘက်ကနေလူဦးရေကန့်သတ်မှုရှိခဲ့တဲ့အတွက်လူထုသွေးဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်းထားရပါတယ်။အကျိုးလူထုသွေးဆောင်ဆွေးနွေးပွဲဆက်လက်လှုပ်ဆောင်နိုင်ရေးအစိုးရကိုတင်ပြထားပေမဲ့မရေရာတဲ့အနေအထားမှာရှိနေတယ်လို့နိုင်ဝင်းလှကပြောပါဗျ။အဲ
လိုအချုပ်နေရာမှာလောက်ကိုစဉ်းစားတဲ့ဒီလူထုပွဲသွေးဆောင်ပွဲကိုဥည်လူကြီးကတတ်တာလေပုံမှန်ကျွန်တော်တို့ကလည်းပဲလူလူရဲ့ပူပေါင်းပါဝင်လို့ပါနည်းနည်း
ညညာရေးဖြစ်စင်မှာဒီညညာရေးဖြစ်အောင်လို့ဆိုတာကလူလူရဲ့သူ့ပေါ့မှာမလို့လို့ပဲပေါ့ဒီလူသူ့ပေါ့မှာဘူးလူဖာမလည်းပဲဒီရိတ်တိပဲရှိမယ်ဆိုတော့ဒီလူကြီးကတ်တာတော့စလို့လေဒီဆက်လုပ်ဖို့ဒီအနေထားကဟိုခက်ခက်ဖြစ်နေ
မုံကြီးတဲ့ပါတီဟာတနင်္ဂနွေလုံးပြည်ကတိုက်ခမှုရစေးရေးသဘောတူစာချုပ်အန်စီကို2018ခုနှစ်ဖေဖော်ဝါရီလ17ရက်နေ့မှာပါဝင်လက်မှတ်ရေးသူထားပါတယ်။မုံကြီးနယ်အတွင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်မုံကြီးနယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီတရက်ကိုအစိုးရတမတော်လွှတ်တော်တိုင်းဒေသနဲ့ကင်ဖွဲ့နဲ့နိုင်ငံရေးပါတီကကိုယ်စားလှယ်ပါဝင်တဲ့ကိုဦးပါကော်မတီကိုမတ်လ23ရက်နေ့တုန်းကဖွဲ့စည်းခဲ့ပါတယ်။မုံကြီးနယ်အတွင်းမှာမုံလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်မုံပြည်နယ်မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကနေတွေ့ဆုံညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင
်ရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာမြေတွေနဲ့ဥယျာဉ်ချမ်းမြေတွေကိုရော့ကျေးပေးဖို့ပြက်ကွက်တဲ့အတွက်တရုတ်ရေနံကုမ္ပဏီ CNPC နဲ့မြမရေနံနဲ့သဘာဝတက်ငွေကုမ္ပဏီ MOGE တို့ကိုလယ်ဓမ္မတထောင်ခန့်ကနေရခိုင်ပြည်နယ်အမ်းမြို့မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမိုင်းပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံလူထုတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 9335နဲ့လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြီးတော့ပြန်ပြီးနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုညံဝေးအောင်ကပြောပြပေးပါဦးမရှင
်။ဒေါ်ကိုရီးယားကောင်းဆောင်ကင်ဂျုံနဲ့တောင်ကိုရီးယားသမ္မတမွန်ဂျဲအင်တို့နှစ်ဦးရဲ့ထိတ်သီးဆွေးနွေးပွဲကိုလာမယ့် AP 29ရက်နေ့မှာကျင်းပဖို့ရှိပါတယ်။နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံးဖမ်းမှုကြောင့်ဒီကနေ့တွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းထိပ်သီးကောင်းဆောင်နှစ်ဦးသမိုင်းဝင်တွေ့ဆုံမယ့်ရက်ကိုတတ်မှတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးအစည်းအဝေးဖြစ်လာလိမ့်မယ်လို့တွက်ဆမှုရှိနေခြင်းမှာပဲမြောက်ကိုရီးယားကောင်းဆောင်ဘက်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနှိရှေကာလဖိနှိပ်မှုတွေကိုနိုင်ငံတကာကမေးဖြောက်ပစ်လိုက်မှာကိုမြောက်ကိုရီးယားဘက်ကနေထွက်ပြေးပပြောင်းခိုလုံလာသူတွေကစိုးရိမ်နေကြပါတယ်။ကမ္ဘာ့ကုန်သွယ်ရေးအပေါ်အမေရိကန်ရဲ့ချဉ်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့အတွင်းကုန်ကွန်တိုးမြင့်မှုကိုရည်ညွှန်းပြီးတရုတ်ကသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်ဖက်စလုံးသဘောတူနိုင်မယ့်ဖြည့်ရှင်းမှုရရှိဖို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရကကြာသာပတိနေ့မှာပြောပေမဲ့တရုတ်ဘက်ကတော့အလျှော့ပေးမှာမဟုတ်ဘူးလို့ထည့်သွင်းပြောကြားသွားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာကတာလီဘန်တနတ်သမားတဦးရဲ့လက်ချက်နဲ့ဒေလူညီပါဖြစ်ခဲ့ရာကနေ6နှစ်အကြာမှာတော့သူ့ရဲ့မွေးရဇာတိပါကစ္စတန်နိုင်ငံကိုပြန်သွားပါပြီ။ဒီပါကစ္စတန်နိုင်ငံရောက်ရှိနေတဲ့အချိန်မှာရက်အတော်ကြာနေထိုင်မှာဖြစ်ပြီးဝန်ကြီးချုပ်နဲ့လည်းသူတွေ့ဆုံဖို့မျှော်လင့်ထားပါတယ်။ဗြိတိန်နိုင်ငံမှာနေတဲ့ရုရှားသရှူဟောင်းကိုအစိတ်ခတ်တတ်ရမှာတောင်းဝန်မကင်းဘူးဆိုပြီးရုရှားနိုင်ငံပေါ်ပြည်နယ်ရှုတ်ချမှုထွက်ပေါ်နေချိန်မှာပြင်းထန်တဲ့တိုးပြန်မှုလုပ်တဲ့အနေနဲ့ရုရှားသံတမန်60ကိုအမေရိကန်ကပြင်းထန်နံပေးပါတယ
်။ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုညာဝင်းအောင်ပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမဆုံမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုဘောလာရစ်ဖြစ်ပါလေရှင်။မနေ့ဖန်တောက်ကြနေမနေ့ခင်မှာကျမ်းမာရေးနဲ့တိုင်းရင်သတင်းလွှာအစီအစဉ်ပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။လိုင်းဒိုမီတာ32 40 48တို့ကနေနားဆင်နိုင်ပါလေရှင်။ကျမတို့ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.